Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် April 18ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန္တနာချန်နယ်ကျွန်တော်ကြော်သိင်းကြညာပါပါဣရက်ကောင်းဆောင်အောင်ဆရံမူစင်ရဲ့လက်ထောက်အောင်သူကိုစစ်စင်ရေးတစ်ခုတင်တုတ်တင်လိုက်ပြီလို့ဣရက်တာဝန်ရှိသူတွေကပြောပါတယ်ညီတဲ့ပင်လည်းဖြတ်ပြီးဥရောပတိုက်စီဝင်မှုဂျူးစားတွေရှိပြောင်းလဲထိုင်သူတွေအရေးသမရဥပါမနဲ့အီတလီဝန်ကြီးချုပ်တို့ဆွေးနွေးကြပါတယ်ထိုင်းနိုင်ငံအခြေအနေကိုတာဝန်သိသည့်ရေးသားတင်ပြကြဖို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဝါရှင်တန်အခြေစိုက်အကျိုးဆောင်အဖွဲ့တစ်ခုကတော့မြန်မာဝါရှင်တန်အခြေစိုက်အကျိုးဆောင်ဖွဲ့တစ်ခုကိုမြန်မာအစိုးရငှားရမ်းလိုက်တာဟာငွေဖြုံးတီးခြင်းသာဖြစ်ပြီးအကျိုးမရှိဘူးလို့မြန်မာအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်
။ They should not be spending money paying very wealthy lobbyists in Washington.
HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ပါ။တည်င်းအစီအစဉ်အပြီးမှာနားဆင်ရမှာပါရှင်။ဒါအပြင်ဒီအကျိုးဆောင်ဖွဲ့ကိုမြန်မာအစိုးရဘာကြောင့်ငှားရမ်းရတယ်လဲဆိုတာနဲ့ပတ်သက်လို့ဒုနိုင်ငံကြီးဝန်ကြီးဦးတန့်ကျော်နဲ့ဆက်သွယ်မေးမြန်းခန်းကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Hillary Clinton ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်တို့ကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်နန္တာချန်တို့ကပြောပြပါအောင်ရှင်။
အီရန်နိုင်ငံကဆွန်နီလက်နက်ကိုင်ပုံကန်သူတို့ရဲ့ခေါင်းဆောင်တူဖြစ်ပြီးကွာလွန်သူအီရက်ခေါင်းဆောင်အောင်ဆရမ်မူဆင်ရဲ့လက်ထောက်အောင်တူဖြစ်သူအစ္စအီဘရာဟင်အယ်ဒူရီဟာစစ်စင်ရေးတစ်ခုတွင်တည်ဆုံသွားပြီလို့အီရက်တာဝန်ရှိသူတွေကပြောပါတယ်။အီရက်တပ်ဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေကအယ်ဒူရီကိုတပ်ပစ်လိုက်တာလို့ဆလာဟူဒင်ပြည်နယ်အုပ်ချုပ်ရေးမှူးကိုကိုးကားပြီးတောက်ကြနေတဲ့တဲ့တွေမှာဖော်ပြကြပါတယ်။အဲ့ဒီပြည်နယ်ကဟမ်ဘရင်းတောင်တန်းတွေမှာစစ်စင်ရေးကိုလုခဲ့တာလို့ဆိုပါတယ်။အယ်ဒူရီလို့ယူဆရသူရဲ့တည်ဆုံနေတဲ့ခန္ဓာကိုယ်ကိုတခြားတည်ဆုံသွားတဲ့အကြမ်းဖက်သမားတွေနဲ့အတူတွေ့ခဲ့ရတယ်လို့တဲ့တွေကပြောပါတယ်။ဒီတော့တင်မှာပဲအီရက်မြောက်ပိုင်းအာဘီလီမျိုးကအမေရိကန်ကောင်စစ်ဝင်ရုံးအပြင်ဘက်မှာတောက်ကြနေကကာဗွန်တလုံးပေါက်ကွဲပါတယ်။အစ္စလာမ်စစ်သွေးကြော IS အစွန်ရောက်တွေကသူတို့လက်ချက်လို့ကြေညာထားပါတယ်။အီရက်နိုင်ငံခရကူပြည်နယ်အခြေစိုက်ဒီဘုံခွဲမှုဟာခရကူပြည်နယ်အခြေစိုက် IS အဖွဲ့ကဒီဘုံခွဲမှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတယ်လို့ GIA ဝါဒီတွေရဲ့ website တွေကိုစောင့်ကြည့်လေ့လာနေတဲ့အမေရိကန်ခြေစိုက် site ထောက်လိုင်းအုပ်စုကတောက်ကြနေမှာ Twitter ကနေပြောပါတယ်။အဲ့ဒီဘုံဖောက်ခွဲမှုကြောင့်လူ3ဦးထက်မနည်းသေဆုံးပြီးနောက်ထပ်5ဦးဒဏ်ရာရတယ်လို့ Guardian တာဝန်ရှိသူတွေကပြောပါတယ်
။ယူကရိန်းစစ်သားတွေကိုလေ့ကျင့်ပေးဖို့အမေရိကန်တပ်ဖွဲ့တွေရောက်လာတာဟာဒေတာရင်းတည်ငြိမ်မှုကိုထိခိုက်နိုင်တယ်လို့ရုရှားနိုင်ငံကသတိပေးခဲ့တဲ့တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံမှာပြစ်ခတ်ရစဲရေးသဘောတူညီချက်ကိုအကောင့်ထက်ဖော်နိုင်တဲ့အချိန်ထိအမေရိကန်နဲ့ဥရောပတို့ကရုရှားပေါ်တန်းခတ်ရေးယူမှုတွေထားရှိတဲ့လို့သမ္မတဘရက်အိုဘားမားကတောက်ကြနေပါပဲပြောဆိုလိုက်ပါတယ်အနေအဆုံးအဆင့်အနေနဲ့သဘောတူညီချက်အရလိုက်နာရမယ့်ကိစ္စတွေကိုလှုပ်ဆောင်လာတာတွေ့ရတဲ့အထိလက်ရှိအရေးယူတန်းခတ်မှုအဆင့်အတိုင်းဆက်ထိန်းထားဖို့လိုတဲ့အကြောင်းအီတလီဝန်ကြီးချုပ်မတ်တီရိုရန်ဇီနဲ့ဝါရှင်တန်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောဆိုသွားခဲ့တာပါပြီးခဲ့တဲ့နှစ်ထဲယူကရိန်းနိုင်ငံကနေခရိုင်းမီးယားဒေသကိုရုရှားနိုင်ငံနဲ့ပူပေါင်းခဲ့ပြီးတော့နောက်ဆက်တွဲယူကရိန်းအရှေ့ပိုင်းကရုရှားလိုလားသူခွဲထွက်ရေးသဘုံတွေကိုအားပေးကူညီနေတာကြောင့်ရုရှားပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပကနေတန်းခတ်အရေးယူမှုတွေဇက်တိုက်ဆိုသလိုချမှတ်ခဲ့တာဖြစ်ပါတယ်
။မြေထဲပင်လည်းဖြတ်ပြီးဥရောပတိုက်စီဝင်မှုကြိုးစားတဲ့ရွှေပြောင်းနေထိုင်သူတွေရေးအမေရိကန်သမ္မတဘရက်ကိုဘားမားနဲ့အီတလီဝန်ကြီးချုပ်မက်သျူရန်စီတို့ဝါရှင်တန်မြို့တော်မှာတောက်ကြနေကတွေ့ဆုံချိန်တွင်ဆွေးနွေးကြပါတယ်။မြေထဲပင်လည်းကရွှေပြောင်းဝင်ရောက်သူတွေရဲ့လှည်တစည်းပေါ်ကနေခရီးယံဘာသာဝင်12ယောက်ကိုရေထဲပစ်ချခဲ့မှုအတွက်တန်တရားနဲ့အာဖရိကမွတ်စလင်15ဦးကိုအီတလီရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဘာသာရေးအခြေခံမုန်းတီးမှုရဲ့လုံဆော်ချက်ကြောင့်တခုတည်းပိုတဲ့လူသတ်မှုတွေကျွလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့သူတို့ကိုဖမ်းထားတာလို့ပါလာမိုမြို့ရဲတပ်ဖွဲ့ကပြောပါတယ်။အဖမ်းခံရသူတွေဟာ Ivory Coast, Mali နဲ့ Senegal နိုင်ငံတွေကပါ။နိုင်ဂျီးရီးယားနဲ့ဂါနာကလူ12ယောက်ကိုအခုအဖမ်းခံထားရတဲ့လူတွေကရေထဲပစ်ချပြီးကျန်တဲ့ခရီးယံဘာသာဝင်တွေကိုလည်းပစ်ချမယ်လို့ချင်းချောက်ခဲ့တဲ့အကြောင်းအသက်မတည်လူမျိုးလာသူတွေကပြောပါတယ်။ဒီတော့တွင်မှာပဲရွှေပြောင်းဝင်ရောက်လာသူအယောက်80လောက်ကိုအီတလီသင်္ဘောတစ်စင်းကတောက်ကြနေမှာကဲတင်လိုက်ပါတယ်။အဲ့ဒီထဲမှာအမျိုးသမီးအယောက်20အမျိုးသား48ယောက်နဲ့ကလေး2ဦးပါဝင်ပြီးသူတို့ကိုဆီဆီလီကျွန်းတောင်ပိုင်းကလမ်ပီတွန်စာကျွန်းစီပို့လိုက်ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ထီးကျန်နေလို့မဖြစ်နိုင်တဲ့အကြောင်းကမ္ဘာတဝန်းအမေရိကန်ရဲ့ကုန်သွယ်မှုတွေအကောင်းလာစေဖို့တိုးချဲ့သွားမဲ့စီမံကိန်းတွေကိုကာကွယ်ပြောဆိုရမှာသမ္မတဘရက်အိုဘားမားကပြောဆိုသွားပါတယ်။ ကမ္ဘာစီးပွားရေးကိုအမေရိကန်မှရင်ရထားလို့မရဘူးလို့လည်းအီတလီဝန်ကြီးချုပ်မတ်တီယိုရန်စီနဲ့တောက်ကြနေကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ကမ္ဘာကြီးကိုထွက်ပြီးရှင်ပြိုင်ကြရလိမ့်မယ်လို့လည်းပြောဆိုသွားပါတယ်။ကုန်သွယ်မှုမြင့်တင်ရေးအာဏာပိုင်အဖွဲ့ TPA လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်အစိုးပြုချက်နဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်အဓိကကြတဲ့ဒီမိုကရက်အထက်လွှတ်တော်အမတ်တအုပ်နဲ့ Republican တွေဥဆောင်တဲ့ကွန်ဂရက်လွှတ်တော်ကအခွန်ဆိုင်ရာကော်မတီတို့ကြားသဘောတူညီချက်ရရှိခဲ့ကြပြီးတဲ့နောက်မှာပထမဆုံးပြောကြားခဲ့တဲ့သမ္မတရဲ့မှတ်ချက်လည်းဖြစ်ပါတယ်။ Republican အထက်လွှတ်တော်အမတ် Orrin Hatch နဲ့ Kozler Paul Ryan တို့ကတော့ဒီသတင်းပတ်ထဲမှာပဲလူခွင့်ရေးကာကွယ်ဖို့ဥပဒေမူကြမ်းတွေကအကြောင်းအရာတွေကိုအများပြည်သူသိအောင်လုပ်ဖို့နဲ့အထက်လွှတ်တော်ဗန်နာရေးကော်မတီဝင် Democrat အထက်လွှတ်တော်အမတ် Ron Wyden ရဲ့ထောက်ခံမှုရဖို့ရည်ရွယ်ပြီးတော့ TPA သဘောတူညီချက်ကိုဖြည့်ဆွတ်ပြင်ဆင်မှုတွေလည်းလုပ်ခဲ့ကြပါတယ်။
အတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့မနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အသက်82နှစ်အရွယ်တရုတ်စာနာရှင်သမားတူဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြောင်းမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးပေါက်ကြောင်နေမှာတရုတ်ပြည်ရုံးတစ်ခုကနေထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒါဟာအစိုးရကိုဝေဖန်သူတွေပေါ်နှိမ်နှင်းဖြိုခွဲတာရဲ့တစ်စီတစ်ပိုင်းဖြစ်မြင်ကြပါတယ်။ကောင်းယူဟာနိုင်ငံသားတွေကိုနိုင်ငံတော်လျှို့ဝှက်ချက်တွေတရားမဝင်ပေးခဲ့တယ်ဆိုပြီးပေကျင်းမြို့တော်အမှတ်တော်တရားရုံးရဲ့အတည်ပြုထားတဲ့ social media မှာပြောထားတာပါ။ကောင်းယူဟာ PP ဆိုင်ရာစာနာရှင် Institute ရဲ့2000ပြည့်နှစ်ကမ္ဘာစာနာရှင်သူရဲကောင်းများစီရင်ဝင်တူဖြစ်ပါတယ်။လူလက်စာထုတ်ဖို့ပြောဆိုခွင့်ကိုနေနှင်းဖြိုခွဲဖို့တရုတ်အာဏာပိုင်တွေကစီတပိုင်းအသုံးပြုနေပြီးတိတိကျကျရေးမထားဘဲလူသူလူအသုံးပြုနေတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဆိုတာနဲ့ကောင်းဟွာပြစ်မှတ်ထားအရေးယူခံလိုက်ရတာလို့ပြည်ထောင်ချေဆိုင်အပြည်ပြည်ဆိုင်ရာလူချင်းချင်းသာခွင့်အဖွဲ့ AI ကသူတည်သည့်ဝီလျံနီးကပြောပါတယ်ဒီမိုကရေစီနဲ့တရင်တို့လက်ခွင့်ကိုပုံမှန်လင်းလင်းထောက်ခံပြောဆိုလို့ရှိတဲ့ကောင်းဟွာပြီးခဲ့တဲ့နှစ်ဧပြီလကတည်းကပျောက်သွားတာပါနောက်တလအကြာမှာတော့တရုတ်နိုင်ငံပိုင်ရုပ်သံသတင်းဌာနမှပြန်ပေါ်လာပြီးသူအမားအယွင်းတစ်ခုလုပ်ခဲ့မိတယ်လို့ဝန်ခံပြောဆိုပါတယ်သူကအမှုစစ်တဲ့အခါမှာအဲ့ဒီပြောဆိုချက်ကိုအစိုးရရှိနေတွေကအထောက်အထားအဖြစ်တင်ပြအသုံးပြုခဲ့ပါတယ
်။ကမောရီးယားနိုင်ငံဖနွန်ပင်မြို့တော်မှာခမာနီတွေခြိတက်သိမ်းပိုက်ခဲ့တဲ့နှစ်40ပြည့်ထိမ့်မဲ့ပြည့်ခမာနီလက်ထက်ကအသက်မသေးလွတ်မြောက်ခဲ့သူတွေကမျက်ရည်တွေပြည့်နေတောက်ချာနေကကျင်းပခဲ့ပါတယ်။ဖနွန်ပင်ကိုသိမ်းပိုက်ပြီးပြည်ရင်းစစ်အဆုံးတက်ခဲ့ပေမဲ့ကမောရီးယားနိုင်ငံသား၄ဘုံ၃ဘုံလောက်အသက်ခံခဲ့ရတယ်လို့မြို့တော်ဟာလည်းတုတ်တန်တစားပြင်တစ်ခုလိုဖြစ်ခဲ့ရတာပါ။တန်ဃာတော်တွေနဲ့ခမာနီလက်ထက်ကအသက်မသေးကြာရိတ်ခဲ့သူတက်ကြီးရွယ်တွေအပါအဝင်ရာကနန်းရှိတဲ့လူတွေဟာမြို့တော်အစွန်မှာရှိတဲ့တချိန်ကလူတက်ကွင်းလို့နာမည်ဆိုးနဲ့ကြော်ကြတဲ့ချောင်းရဲ့အရက်မှာလူကောင်းခွန်တွေအယိုးတွေရှိရာဇီးတီတစုမှာအမွှေးတိုင်တွေထွန်ဗုဒ္ဓဘာသာဓလေ့ထုံးစံအတိုင်းဆူတောင်းမှုတွေလုပ်ခဲ့ကြပါတယ်။အမေရိကန်ကကြောတောနောက်ခံပေးထားတဲ့ကမ္ဘောဒီးယားနိုင်ငံကလွန်နော်ရီပက်ဘလစ်ကန်တက်ကိုခမာနီတွေက1985ခုနှစ်ဧပြီလ18ရက်နေ့မှာအနိုင်ရခဲ့ပြီးလင်းနှစ်ကြာလူမျိုးတုံးတက်ဖြတ်မှုတွေနဲ့ကွန်မြူနစ်တော်လှန်ရေးအစပြုခဲ့တဲ့နေ့ဖြစ်နေအောင်မေ့ပွဲအခမ်းအနားတွေကိုတတ်မှတ်ကျင်းပနေကြတာပါအစပိုင်းမှာတော့ပြည်ရင်းစစ်ကိုစိတ်ပြတ်နေကြတဲ့ဖနွယ်မြမျိုးကန်တွေကတန်ကြက်ကကားတွေလက်ပတ်အနီတွေနဲ့မြို့တော်ဝင်လာကြတဲ့ခမာနီတွေကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့တိတ်မကြခင်မှာပဲမြို့ကန်လူလူနှစ်တန်းလောက်ကိုခမာနီကေရာတပ်ဖွဲ့ဝင်တွေကတနက်နဲ့ထောက်ပြီးအတင်းကျပ်ပြောင်းရွှေ့ခိုင်းခဲ့တဲ့အတွက်အကြီးမားဆုံးအရမပြောင်းရွှေ့မှုတစ်ခုဖြစ်နေလဲရာဇဝင်တွင်တဲ့အထိဖြစ်ခဲ့ရပါတယ
်တင်းမီဒီယာတွေအနေနဲ့ထိုင်းနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတာဝန်သိသည့်ရေးသားတင်ပြကြဖို့ထိုင်းစစ်အာဏာသိမ်းခေါင်းဆောင်ဝန်ကြီးချုပ်ပရယုတ်ချန်လိုချာကတိုက်တွန်းလိုက်ပါတယ်6လကြာတတန်းတွင်သူ့ဆိုရဖွဲ့ရဲ့အောင်မြင်မှုတွေကြောင့်ပေါက်ကြာနေကသတင်းစာရှင်းလင်းပွဲလို့ပြောဆိုချိန်တွင်သူကအဲ့ဒီလိုတိုက်တွန်းသွားတာပါ။ဒါ့အပြင်ထိုင်းနိုင်ငံရဲ့နာမည်ဇိုးနဲ့ကြော်ကြားလာတဲ့ဘရင်စနစ်ကိုစော်ကားမှုကာကွယ်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့လေဝန်ကြီးချုပ်ကခုခံပြောဆိုသွားပါတယ်။အဲ့ဒီဥပဒေအရထိုင်းနိုင်ငံရဲ့ဘရင်စနစ်ကိုပုတ်ခတ်စော်ကားတယ်လို့ယူဆသူဘယ်သူကိုမှမဆိုပြင်းထန်တဲ့ထောင်တန်းချမှတ်နိုင်တာပါ။ထိုင်းနိုင်ငံကိုအရင်တုန်းကနားမလည်ခဲ့တဲ့နိုင်ငံခြားတိုင်းပြည်တွေအခုတော့နားလည်သွားကြပြီဖြစ်တဲ့အကြောင်းသူတို့ကဖျက်သိမ်းစီခြင်းနဲ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးသူ့အနေနဲ့ရှင်းပြပြီးဖြစ်ကြောင်းတရားဟောကခမရတို့ကိုဝေဖန်ရင်လက်ခံမလားလို့သူတို့ကမေးခဲ့ကြောင်းကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ကြောင်းစသဖြင့်ထိုင်းဝန်ကြီးချုပ်ကသတင်းထောက်တွေကိုပြောခဲ့ပါတယ်။အီဘိုလာကာယောဂါပြီးသင်ခဲ့တဲ့ဂီနီ၊လိုင်ဘီးရီးယားနဲ့ဆီယားလီယွန်းနိုင်ငံတွေပြန်ထူထောင်ရေးတွေနောက်ထပ်အမေရိကန်ဒေါ်လာတန်650ပေးမယ်လို့ကမ္ဘာ့ဘဏ်ကကမ်းလှမ်းလိုက်ပါတယ်။အီဘိုလာယောဂါပြီးမသင်ခင်ကဒီနိုင်ငံတွေဟာအာဖရိကတိုက်မှာစီးပွားရေးပုံမျိုးတွေ့မှုနှုန်းအမြင့်ဆုံးနိုင်ငံတွေပါ။ ဒါပေမဲ့ Ebola ရောဂါကြောင့်ဈေးတွေကျောင်းတွေနဲ့လုပ်ငန်းခွင်တွေပိတ်ခဲ့ရပြီးကုန်သွယ်ရေးထိခိုက်ခဲ့ရတာပါ။အဲ့ဒီအခြေအနေကြောင့်ကျန်းမာရေးစနစ်အခြေခံဆောက်အုံပညာရေးရောဂါတက်ဖြစ်ရေးလုပ်ဖို့လိုအပ်တာစတာတွေနဲ့စီးပွားရေးကိုပြန်တည်ဆောက်ဖို့ရလိုအပ်တဲ့ရမုံငွေရဖို့အထိတိုးတက်နှုန်းမရှိတော့ပဲတိတိတသားရောကြသွားတာပါ။အခုကူညီမဲ့ရမုံငွေအစ်စ်နဲ့ဆိုရင်အနော်အာဖရိကဒေသကနိုင်ငံတွေအတွက်ကမ္ဘာ့ဘဏ်ကပေးတဲ့အကူအညီဟာဒေါ်လာ 1.6 ဘီလီယံကျော်အထိရှိသွားမယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မျောင်ကင်ကဝါရှင်တန်မြို့တော်မှာတောက်ကြာနေကပြောပါတယ်။ယီမန်နိုင်ငံရှေ့ပိုင်းမှာအယ်ကိုင်ဒါလက်နက်ကိုင်တွေအောင်မြင်မှုရနေချိန်မှာပဲဆော်ဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလည်းလေကြောင်းတိုက်ခိုက်မှုတွေကိုတောက်ကြာနေကဆက်လုပ်ပါတယ်။ဆာနာမြို့တော်ဒုတိယအကြီးဆုံးထိုင်းစ်မြို့နဲ့တောင်ပိုင်းကအီဒင်စစ်ကမ်းမြို့တွေအပါအဝင်မြို့ကြီးအများပြားကိုဆူနီအာရဗ်တွေဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေပုံကျတိုက်ခိုက်တာပါ။အီရန်နိုင်ငံကကျောရောနောက်ခံပြေးထားတယ်လို့ယုံကြည်ကြတဲ့ရှီယာဟူဒီသဘောတူကိုပြစ်မှတ်ထားပြီးညွန်ပေါင်းအဖွဲ့ကတိုက်ခိုက်တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA စနေနေ့နေ့ကင်းသတင်းစီစဉ်ကိုကိုကျော်ကျော်သိန်းနဲ့မက်နနာချန်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာသတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။ Washington ခြေဆိုင်ပိုဒက်စတာအကျိုးဆောင်အဖွဲ့ကိုမြန်မာအစိုးရငှားရဲတာဟာငွေဖြုံးတီးကျင်တာဖြစ်ပြီးတော့အကျိုးမရှိဘူးလို့မြန်မာအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။ဒါအပြင်မြန်မာအစိုးရပေါ်အကောင့်မြင်လာအောင်ဒီအကျိုးဆောင်အဖွဲ့ကတိုက်တွန်းစူးစမ်းပေးမယ်ဆိုပေမဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေမှန်ကိုအမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရကသိရှိထားပြီးသားဖြစ်တယ်လို့လူခွေရေးလှုပ်ရှားသူတွေကပြောဆိုလိုက်တာကိုဆက်ပြီးတော့တင်ပြမှာပါ။အမေရိကန်အစိုးရနဲ့လွှတ်တော်ကိုစည်းရုံးနိုင်ဖို့ရည်ရွယ်ချက်နဲ့Washington DC အခြေဆိုင်ပိုဒက်စတာအကျိုးဆောင်အဖွဲ့ကိုတစ်နှစ်ကို American Dollar 8,400 နဲ့မြန်မာအစိုးရကစာချုပ်ချုပ်ပြီးငှားရမ်းလိုက်ပါတယ်။ဒါဟာသမရဦးသိန်းစိတ်အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုတကယ်လုံးမဲ့အစားသူတို့ရဲ့မမှန်မကန်လုပ်ရက်တွေကိုဖုံးကွယ်ဖို့ Washington မှာရှိတဲ့အကျိုးဆောင်အဖွဲ့ကိုပတ်စံပေးလှောက်ခိုင်းလိုက်တာဖြစ်တယ်လို့ New York ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတောက်ကြနေကဝေဖန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့လူမှုဖူလုံရေးအသုံးစရိတ်အတွက်ဒီပတ်စံတွေကိုမြန်မာအစိုးရကအသုံးပြုမယ်ဆိုရင်တောင်ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်ဆက်ပြီးဆောင်ရွက်နိုင်မှာဖြစ်တယ်လို့လဲ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ်
။ Well, the Burmese government should be spending its money on addressing poverty
in Burma. မြန်မာအစိုးရအနေနဲ့ပတ်စံကိုဆင်းရဲသားတွေအတွက်သုံးနေပါတယ်။ပတ်စံချတာတဲ့ Washington ကအကျိုးဆောင်အဖွဲ့အတွက်ငွေတွေကိုအကုန်မခံသင့်ပါဘူး။ဒီအကျိုးဆောင်အဖွဲ့ကိုငှားရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံမှာပြုဝင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအခြေခံအဖြစ်ရပ်တန့်နေတာပါဒါကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့ဒီအကျိုးဆောင်အဖွဲ့ကိုငှားပြီးအသုံးပြုတာဖြစ်ပါတယ
်အလားတူဝါရှင်တန်အခြေစိုက်လှုပ်ရှားခဲ့တဲ့အဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကလည်းမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်လုပ်မယ်ဆိုရင်ဒီလိုအကျိုးဆောင်အဖွဲ့ကိုငှားရမ်းဖို့တောင်မလိုဘူးလို့အခုလိုပြောပါတယ်
သူတို့ကိုယ်တိုင်ဒီမှာအပြောင်းလဲ reform ကိုတကယ်လုပ်တယ်ဆိုရင်ဘာမှမလိုပါဘူးပြန်ကြရေးတဲ့သူတို့ခြင်ထားတာပဲเนาะဂျန်နဲ့ဝါရှင်တန်မှာလည်းသူတို့တန်ယုံရှိတာပဲတပြည့်နိုင်ငံတွေမှာ EU မှာလည်းသူတို့တန်ယုံသူတို့တန်အမတ်တွေရှိတာပဲဒါမလိုပါဘူးတကယ်တမ်းဆိုရင် NCGUB အနေနဲ့ရည်တည်တုံးကလည်းပဲဒီ human rights lobbyAmnesty International လို့ Human Rights Watch လို့เนาะကြံတာတွေလည်းရှိမှာပေါ့เนาะအများကြီးရှိပါဒီမှာအဲ့ဒါတွေနဲ့ပဲကျွန်တော်တို့ကဆက်ဆံတာเนาะဒီလိုဟိုကြံတဲ့ lobby တွေเนาะသူတို့ special interest ရှိတဲ့ lobby တွေနဲ့ဆက်ဆံတာမဟုတ်ဘူး
မြန်မာအစိုးရကငှားရမ်းလိုက်တဲ့ Podesta အကျိုးဆောင်အဖွဲ့တီထောင်သူညီအကိုနှစ်ဦးတည်းက John Podesta ဟာ American သမ္မတ Obama ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးအကြံပေးပုဂ္ဂိုလ်ဖြစ်သလို Hillary Clinton ရဲ့သမ္မတရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပြီးအရင်သမ္မတဟောင်း Mr. Clinton လက်ထက်ကသမ္မတအိမ်ဖြူတော်အကြီးအကဲဟောင်းဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့် American ဆိုးရနဲ့ American နိုင်ငံရေးလောကမှာအရေးပါတဲ့သူတွေကိုချီးကပ်စည်းရုံးဖို့ Podesta အကျိုးဆောင်အဖွဲ့ကိုငှားတာဟာသဘာဝကျတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့မြန်မာရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ခိုင်ခိုင်မာမာပြနိုင်တဲ့လောက်ရဲ့တာရကဥသိမ့်စိန်အစိုးရမှရှိမနေတာကြောင့်အခုလိုငှားရတာဟာငွေကုံအချင်းကုံတာပဲရှိတယ်လို့ Brett Adams ကပြောပါတယ
် So I don't really think hiring a lobbyist is going to help them there's too much information about what's going on in Burma
ကျိုးဆောင်ဖွဲ့ကိုငှားခြင်းအပြင်အထောက်အကူပြုလုပ်မယ်လို့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမှာကသတင်းချက်လက်တွေအများကြီးသိရှိထားပါတယ်အမေရိကန်အစိုးရရောလွှတ်တော်မှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြပြီးအနီးကစောင့်ကြည့်နေကြတာပ
ါလွန်ခဲ့တဲ့နှစ်နှစ်လောက်အချိန်ကားဆိုရင်မြန်မာနိုင်ငံမှာပြည်ပြင်းပြောင်းလဲရေးတွေရှိနေတယ်လို့ဆိုရမှာပါဒါပေမဲ့အခုချိန်မှာတော့ဒီမိုကရက်ရော Republican နှစ်ပါတီလုံးကပါမြန်မာနိုင်ငံဟာလမ်းကြောင်းအမှားကိုသွားနေတယ်လို့သုံးသပ်ထားကြောင်း Brett Adams ကပြောပါတယ်အခုလိုအကျိုးဆောင်အဖွဲ့ကိုငားခြင်းအပြင်ဘာမှအကျိုးမရှိနိုင်ဘူးလို့မြမအရေးတုံးသက်သူတွေကလည်းထောက်ပြဝေဖန်ခဲ့ကြပါရဲ့ရှင်။မြမဆိုးရကစာချုပ်ချုပ်ပြီးငှားရမ်းလိုက်တာနဲ့ပတ်သက်ပြီးတော့ VOA ကပိုတက်စတာအကျိုးဆောင်အဖွဲ့ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားချက်တစုံတရာမရခဲ့ပါဘူးရှင်။ဒီသတင်းနဲ့တဆက်သေးပဲအခုလိုဒီမြမအစိုးရကနေပြီးတော့ Washington Chase Site Podester အကျိုးဆောင်ဖွဲ့ကိုငှားရမ်းလိုက်တာဟာမြမအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်မှာ American အစိုးရလွှတ်တော်နဲ့ American ပြည်သူတွေအကြားနားလည်သဘောပေါက်မှုရှိအောင်ဒီအဖွဲ့ကဆောင်ရွက်သွားနိုင်မှုဖြစ်တယ်လို့မြမအစိုးရဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါရယ်ဦးတန်ကျော်ကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါရယ်ရှင
်ဒီဘက်ကကန်းနားတာဟု
တ်ဟုတ်ကဲ့
မြမနိုင်ငံကကိုလို့ဆောင်ရွက်ပေးနိုင်မယ်ဆိုရတော့ကျွန်တော်ကလည်းစိတ်ဝင်စားတော့ပေါ့လေ
။ဩအဲ့ဒါကကုမ္ပဏီဘက်ကစပြီးကမ်းလှမ်းချက်လားဟုတ်လားခင်ဗျ။ဟု
တ်ပါတယ်
။အဓိကဒီအမေရိကန်မြန်မာဆက်ဆံရေးကောင်းမွန်မှုပဲလားတခြားဒီဆန်ရှင်ကိစ္စတွေပါရောပါပါသေးလားခင်ဗျ။တခြားအကြောင်းရက်ဒီဘာရည်ရွယ်ချက်ထားပြီးတော့လုပ်တာပါလဲခင်ဗျ။ဟိုဘက်ကလည်းဘာရည်ရွယ်ချက်နဲ့သူတို့ကမ်းလှမ်းတာပါလဲခင်ဗျ။
အခုဒီအတိုင်းနဲ့ဒီမြန်မာနဲ့အမေရိကန်ကျမ်းမှဆက်ဆံရေးကအများကြီးတိုးတက်လာပြီ။တိုးတက်လာတဲ့အတွက်ပူပေါင်းဆောင်ရွက်မှုကအများကြီးရှိလာတာပေါ့။အဲ့တော့ပူပေါင်းဆောင်ရွက်မှုကိုပို့ပြီးဖြည်းဖြည်းရောက်ဖြစ်ဖို့အတွက်ဒါတစ်ဖက်ကဟိုလာဒီတဲ့ဟိုလာစနေတိကျနေတော့နော်။ဒါပြည်အတိုင်းနဲ့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်ကလည်းဒီလိုကိစ္စမျိုးတွေမှာလုပ်ချင်းအဖြစ်ပို့ထိရောက်တယ်ဆိုပြီးတော့ဒါဟိုတုံ့ပြန်ကြတာပေါ့။နော်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီနိုင်ငံဆက်ဆံရေးလက်တိုးတက်အောင်နောက်ပြီးတော့အမေရိကန်ကွန်ဂရက်နဲ့ကျွန်တော်မြန်မာနိုင်ငံသားမှလည်းနော်ပို့ပြီးတော့ပူးပေါင်းနိုင်အောင်ပေါ့လေဒီအရာတွေကိုအခြေခံပြီးတော့ဟိုနာပြည်သူတွေကလည်းကျွန်တော်တို့ကိုဒါဟိုနာတို့လုပ်ပေးနိုင်ရယ်ဆိုတဲ့အတွက်ဒါကျွန်တော်တို့ကသူတို့နဲ့ဒီသဘောတူညီချက်ယူလိုက်တာပ
ါဟုတ်ကဲ့ပါခင်ဗျအဲ့တော့ဇိုးရဘက်ကတော့ဒါနဲ့ပတ်သက်လို့အခုလှုပ်ဆောင်မှုနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်ထားတာရှိပါလဲခင်ဗျဘာတွေမျှော်လင့်ထားပါလဲ
မြန်မာနိုင်ငံအနေနဲ့တော့ကျွန်တော်တို့ပြောင်းလဲလာတဲ့အခြေအနေနဲ့လိုက်လျောညီရဲ့ဒီဆက်ဆံရေးကိုနော်အမေရိကန်အစိုးရရောကွန်ဂရက်ရောကီဒူဒူဒူရောနောက်ပြီးတော့အမေရိကန်နိုင်ငံရဲ့ဒါစီးပွားရေးအတိုင်းအဝိုင်းပေါ့လေနော်အားလုံးကဒီပေါ်တစ်ချာဒီအဖွဲ့အစည်းပြီးတော့ပို့ပြီးတော့ကျွန်တော်တို့ပုံမှာနော်ဥပဒေဆောင်ရွက်မှုတွေပို့ပြီးတော့တုံ့ရရှိအောင်တုံ့ပြန်မှုတွေပြရရှိအောင်ဆိုတဲ့ရည်ရွယ်ချက်လေးပါပါတယ
်။အခုလက်ရှိပြောမယ်ဆိုရင်တော့အမေရိကန်မြန်မာဆက်ဆံရေးကဟိုအရင်တော့အခြေအနေတက်ဆိုင်တော်တော်လေးကိုတိုးတက်နေတဲ့အနေအထားမျိုးမှာဒီလိုမျိုးဒီ lobby အဖွဲ့တွေဘာလို့ငှားဖို့ရောလိုအပ်ရလားခင်ဗျာဘယ်လိုများယူဆပါလဲ
။ဒီလို lobby ရှိရဆိုရင်ဒီတစ်စီးပွားရေးပိုင်းပေါ့နော်။ကျွန်တော်တို့မြင်တာပို့ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေပေါ်လာနေအောင်ကုမ္ပဏီကြီးတွေလာနေအောင်ကျွန်တော်ဆက်ဆောင်နိုင်တယ်လို့ဒါတစ်ချက်ပေါ့လေ။နောက်တစ်ချက်ကတော့ American Congress ပေါ့ဒီအတိုင်းလေဒါအမေရိကန်ကွန်ဂရက်မှာဒီကွန်ဂရက်တော်အမတ်ဒီအနေနဲ့ဒီကပို့ပြီးတော့ဟိုကျွန်တော်တို့ကနာဒီလိုတိုက်ရိုက်ဖိတ်ကြတဲ့စာရင်ဒီလိုကြားဖွဲ့ကြည့်ရမည်ပြီးတော့ခေါ်လာပြီးဖိတ်တယ်ဆိုလို့ရှိရင်တို့အနေနဲ့ဟိုလိလာတဲ့အခါမှာပေါ့နော်ထဲထဲဝင်ဝင်ဇာရောက်ပြီးလိလာနိုင်တယ်လို့ကျွန်တော်တို့အနေနဲ့လို့သုံးသပ်လို့ရပါတယ
်အခုဒီသမရဦးသိန်းစီလက်ထက်မှာဒါပထမဆုံးချိန်ငှားရတဲ့ lobby ဖွဲ့လို့ထင်ပါတယ်ခင်ဗျအရင်တုန်းကတော့ဒါမျိုးငှားရတာပူတာရှိပါလားခင်ဗျ
ကိုယ်တော်မြတ်တော့ကျွန်တော်တို့အဲ့လိုပဲဖားရမ်းခဲ့ပြီးပါတယ်။သို့တော်လည်းဟိုနိုင်ငံရေးတစ်နှစ်ပေါ့လေ။အခြေအနေကဖြစ်ရောက်မှုမရှိခဲ့ဘူးဆိုလို့။အခုကလည်းဟိုမှာဖြစ်ရောက်နေတယ်လို့ယူဆရပေါ့လေ။အဲ့လိုပဲဟိုအခြားနိုင်ငံတွေအများကြီးလည်းဟိုဒီလိုပဲဟို lobby team တွေပေါ့လေ။အဲ့လိုငှားကြတယ်။ဒီလိုဟာမျိုးနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်ဟလာနိုင်ငံအကျိုးလည်းဖြစ်မယ်။ဟလာဒီကဆက်ဆက်ပြီးတော့ဒီတူတူလည်းဒါအကျိုးရှိနိုင်တယ်လို့ယူဆပြီးတော့ဒါဆောင်ရွက်ချင်းဖြစ်ပါတယ်
။ဒါကတော့ဒုနိုင်ငံသားရေးဝန်ကြီးဦးတန်ကျော်ကိုကိုသားညုံကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြမှာပါ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းပဋိပက္ခလွန်ကာလတိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးဂျပန်အစိုးရနဲ့ဆွေးနွေးဖို့တွားရောက်ခဲ့တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့ဂျပန်နိုင်ငံခီးစဉ်ဟာမနေ့ကပြီးဆုံးသွားပါပြီ။ ဒီခင်းစဉ်ဟာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ဂျပန်နိုင်ငံရဲ့ယုံကြည်မှုရော့နေသွားမှာစိုးရိမ်တာကြောင့်လာရောက်ရှင်းပြတာဖြစ်နိုင်တယ်လို့မြန်မာအရေးအကဲခတ်တွေကသုံးသပ်ကြပါတယ်ဒါကြောင့်အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေအကြားအပြစ်ခက်ရက်စဲရေးမှာဂျပန်ရဲ့အခန်းကဏ္ဍဘလောက်အရေးပါပါသလဲမက်နန်ဒါချန်းကစူးစီးတင်ပြမှာပါရှင
်လေးရကြသွားရောက်တဲ့ဂျပန်ခီးစဉ်ဟာတောက်ကြနေကပြီးဆုံးသွားပြီးဒီခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအပါအဝင်ဂျပန်နိုင်ငံရေးသမားတွေနဲ့တွေ့ဆုံခဲ့ပြီးတော့တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခက်ရက်စဲရေးအခြေအနေပြီးတော့လာမယ့်ရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါတယ်ဂျပန်နိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပဋိပက္ခလွန်ကာလတိုင်းရင်းသားဒေသတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုဆက်ပြီးကူညီပေးသွားမှာဖြစ်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုခဲ့ပါတယ်။ဒါကြောင့်လဲမြန်မာဆိုရအနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြစ်ခတ်ရဆက်ရဆွေးနွေးနေချိန်မှာတစ်ဖက်မှာလည်းတိုက်ပွဲတွေပုံမပြင်းထန်လာနေတာကြောင့်ဒီအခြေအနေတွေပေါ်ဂျပန်နိုင်ငံဘက်ကယုံကြည်မှုလျော့သွားမှာစိုးရိမ်တဲ့အတွက်လာရောက်ရှင်းပြတာဖြစ်နိုင်တယ်လို့ဂျပန်ခြေဆိုင်မြမအရေးလှုပ်ရှားသူဦးတန်းဆွေကသုံးသပ်ခဲ့ပါတယ
်ဂျပန်မှာရှိတဲ့လွတ်တော်မတ်ဒီတွေမှာဗမာနိုင်ငံနဲ့ပတ်သက်ပြီးတော့ဖွဲ့ထားတဲ့ဒီလွတ်တော်မှာဖွဲ့စည်းတဲ့တချို့လည်းရှိတယ်ပေါ့လေဥပမာဆိုဒီဆာဇာကာဝါဖောင်ဒေးရှင်းတို့လိုဟာမျိုးပေါ့နောက်တစ်ခါဒီ NGO ဖွဲ့စည်းတွေကဒီတိုင်းသားတွေနဲ့ဆက်တွေ့ပြီးတော့တိုက်ရိုက်တိုင်းသားတွေကိုပေးနေတာရှိတယ်ဥပမာနေဆက်ဒီကမှရှိတဲ့ကလေးတင်ငယ်တွေဝဒုက္ခတွေတွေဝနောက်တစ်ခါဒီစစ်ဘေးစစ်ဒဏ်ခံနေရတဲ့ဥပမာကချင်ဒေသတို့ပေါ့ဒီရှမ်းပြည်ခေတ်ဆရာဘောင်းမှာပေါ့လေတိုက်ရိုက်ဟိုဆက်တွေ့ပြီးတော့ပေးနေတဲ့ဒီလွတ်တော်မှဒီ NGO တွေရှိတယ်ဆိုတော့အဲ့လွတ်တော်မှတွေကလည်းအခုဒီနေ့ပြည်နိုင်ငံတွင်းမှာတစ်ဖက်ကညဉ့်ညဉ့်ရွှေနေပွဲလုပ်နေစောညလိုက်တစ်ဖက်ကဒီစစ်ပွဲတရားပုံပြီးချီးကျလာတဲ့တကြောင်မလို့သူတို့ဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးစိုးရိမ်ပူပန်မှုရှိတဲ့တကြောင်မလို့ပေါ့လေဒါနဲ့ပတ်သက်ပြီးသူတို့ဘက်က pressure တစ်ခုခုဖြစ်လာတဲ့တူပါလေအဲ့ဒါကြောင့်မလို့ဒီနေ့ပြည်တွင်းထဲမှာဒီကိုကန်ကိစ္စတို့နောက်တစ်ခါဒီ KIA ကိစ္စတို့နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲတရားပုံပြီးတော့ပြင်းထန်လာတယ်လို့မြင်ရတဲ့အပိုင်းမှာသူတို့တွေအနေနဲ့ဒါဟိုလာရှင်းပြရတဲ့ဂျပန်ဆိုးရနဲ့ဂျပန်လူစုရဲ့ယုံကြည်အောင်သူတို့လာပြီးတော့ပြောကြတဲ့ဆိုတဲ့ဒိတ်ပေရတာအဓိကပါပဲဂျပန်ရဲ့ရည်ရည်ချက်ပြောင်းရမှာဆိုတော့စိုးရိမ်တဲ့ပုံဖြစ်နေပါတယ
်ဒါကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဂျပန်ရဲ့အခန်းကဏ္ဍကဘလောက်ရေးပါတယ်လဲဆိုတာနဲ့ပတ်သက်ပြီးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဒုဥက္ကဋ္ဌနိုင်ဟန်သားကိုမေးကြည့်တော့အစိုးရကိုရောတိုင်းရင်းသားအဖွဲ့တွေအပေါ်မှာပါဂျပန်ကတစုံတရာဩဇာညောင်းမုံကိုအခုလိုပြပြခဲ့ပါတယ
်အဓိကတော့စိုးရဘက်ကိုသူတို့ညံ့ညံ့ကြီးအကူအညီပေးတာပေါ့နောက်ဒီကျွန်တော်တို့ဒီတိုင်းသားတွေဘက်ကဆိုရင်ဒီ IDV တွေကိုသူတို့ကူညီပေးတာလည်းရှိပါတယ်ဒီကြားထဲမှာတစ်ဖက်ကယုံကြည်မှုနည်းနေတယ်ဆက်ဆက်မှုဝေးနေတယ်ဆိုတဲ့အပိုင်းမှာသူတို့ကကြားဝင်ပြီးတော့ဆက်ဆက်ပေးတယ်ညှိနှိုင်းပေးတယ်ကျွန်တော်နိုင်ငံအေးချမ်းဖို့အတွက်သူတို့စီစဉ်ပေးတယ်တစ်ဖက်ကလည်းဒီအနာဂတ်အတွက်မှလည်းသူတို့ကတော့အေးချမ်းတော့ပြီးပေါ့လေအကူအညီလည်းအများကြီးပေးဖို့ရှိတဲ့ပုံမှာသူတို့ရဲ့ဩစာကတော့အထက်လျောက်တော့ရှိတယ်အဓိကအဖြစ်ဆိုရပေါ်မှာဆိုရင်ဂျပန်စီကအကျွေးတွေကိုသူတို့အများကြီးကိုခြေပေးလိုက်တာပေါ့နော်အဲ့ဒီပေါ်မှာသူတို့ကတော့အဆိုရပေါ်မှာတော့အထက်လျောက်ပေါ်စာရှိတယ်လို့တော့ပြောလို့ရပါတယ
်ဒါအပြင်ဒီခီးစဉ်ဟာမြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းတာနဲ့ပြစ်ခတ်ရဆဲရေးလက်မှတ်ထိုးပြီးနောက်ပိုင်းတိုင်းရင်းသားဒေသဖွံ့ဖြိုးရေးအတွက်ဂျပန်ရဲ့အကူအညီကိုအဓိကထားဆွေးနွေးတဲ့ခီးစဉ်ဖြစ်နိုင်ဟန်တာကရှုမြင်ခဲ့တာပါဒါအပြင်ဂျပန်နိုင်ငံအနေနဲ့လက်ရှိမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေကြားရရှိထားတဲ့အပြစ်ခတ်ရဆဲရေးအခြေအနေအမှန်ကိုသိရှိထားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲအခုလိုပြောခဲ့ပါတယ်
အခြေအနေအမှန်ကိုလည်းသူတို့သိကြမှာပါကျွန်တော်တို့ပြောပါတယ်အခုနားလည်မှုရတာအားတော့ဒါကမူကြမ်းအနေနဲ့ပါနော်တကယ်အတိဖြစ်ပြီဆိုတဲ့ဟာမဟုတ်ဘူးဆိုတဲ့ဟာကိုလည်းသူတို့သိပါတယ်ဒါပေမဲ့သူတို့အနေနဲ့ပေါ့လေဒါအားပေးတဲ့အနေနဲ့သူတို့ဒီလိုပြောတာပါအဲ့မဲ့တချို့နိုင်ငံတွေကလည်းတိတ်အကောင့်မြင်တဲ့အပိုင်းတွေလည်းရှိတာပေါ့လေသူတို့အကောင့်မြင်အကောင့်ပြောနေတဲ့ဟာလည်းသူတို့အားပေးခြင်းနဲ့သဘောတော့ပါတယ်လို့တော့ကျွန်တော်ထင်တယ
်တနိုင်ငံလုံးပြစ်ခတ်ရဆဲရေးဆွေးနွေးမှုတွေမှာလည်းနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့ထားရှိဖို့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားပြောဆိုဆွေးနွေးထားတာရှိပေမဲ့ဘယ်လိုပုံစံနဲ့ပါဝင်သွားမလဲဆိုတဲ့အသေးစိတ်တော့မရှိသေးတဲ့အကြောင်းလည်းနိုင်ဟန်သားကပြောဆိုခဲ့ပါတယ်ရှင်
ပြောရှင်များခင်ဗျာတနင်္ဂနွေတိုင်းတာပြစ်ခတ်ရစေးအပေါ်ဝင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက် UWS စေဝဌာနချုပ်မှာမေလ၁ရက်နေ့ကနေပြီးတော့၃ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်
ဒီကိုပိုင်းပြောင်းလဲခွင့်ကိုအာမခံတဲ့ဖရယ်ပြည်အောင်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲဒီကြောင့်ကိုတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့ဆွေးနွေးလိုချက်မင်းများလို့တဲ့အမေးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြောင့်တော်ရရှိမှုကိုကျေးဇူးပါတယ်ခင
်ဗျ။ဒီကနေ့ညထုတ်လွှင့်မယ့်ဒိုင်းရိုက်လေးလိုင်းစီစဉ်မှာတော်ရရှိနေပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။မကြခင်မှာတော့စနေနေ့နဲ့ခင်ထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့အိနီချင်းထိုင်းနိုင်ငံကသတင်းလွှာတပုတ်ကိုပြောပြမှာပါရှင်။ရစစ်တအားအလွန်အမင်းလိုအပ်နေတဲ့ထိုင်းနိုင်ငံရဲ့မြောက်ဘက်မှာဆိုရင်မဲခေါင်မြစ်တစ်လျှောက်ဆယ်အသစ်တွေတိဆောင်နေပြီးတောင်ဘက်မှာဆိုရင်လည်းနိုင်ငံရဲ့နာမည်ကျော်ပင်လယ်ကမ်းခြေတွေနားမှာကြောင်မီးသွေးဆက်ယုံအသစ်တွေတိဆောင်နေတာပါ Green Zone လို့ဆိုတဲ့သဘာဝပတ်ဝန်းကျင်စိမ့်လန့်စုပြေမှုထိမ့်သိမ်းရေးနယ်နိမိတ်အတွင်းကြောင်မီးသွေးဓာအားပေးဆက်ယုံတစ်ခုတိဆောက်ဖို့အဆိုပြုထားတဲ့အပေါ်မှာဆွေးနွေးပြောဆိုတာတွေလည်းရှိနေပါတယ် VOA သတင်းတောက် Steve Sanford သတင်းပေးပို့ထားတဲ့သတင်းလှော်ကိုဦးစံမိုးဝေကပြောပြမှာပါရှင
်အပူပိုင်းဒေသကဘန်ကောက်မြို့ပါလေအေးပိစက်တွေအလွန်ကျုံတုံးထားတဲ့ကုန်တိုက်တွေကလူတွေကိုဆွဲဆောင်ပါတယ်ဒါပေမဲ့ကုန်ကြမ်းစည်းကများပါတယ်မကြသေးခင်ကလိလတွေးရှိချက်တွေအရမြို့တော်မှာရှိတဲ့တချို့အကြီးစားကုန်တိုက်တွေရဲ့လျှက်စစ်ဓာတ်အားအသုံးပြုမှုဟာနိုင်ငံအတွင်းကခရိုင်တစ်ခုရဲ့အသုံးစွဲတာထက်ပိုးပြီးတော့များပါတယ်ဒီအချိန်မှာပညာရှင်တွေကစမ်းစစ်လိလသုံးသပ်မှုတွေမပြည့်စုံသေးပါဘူးလို့ပြောနေတဲ့ကြားကပဲတိုးများလာနေတဲ့လူအချက်ကိုဖြည့်နိုင်ဖို့ထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့တန်ရှင်တစ်လွင်ပြီးတော့စိတ်မြင့်နေတဲ့အရက်မှာကြောင်မီးသွေးလောင်စာသုံးဓာတ်အားပေးဆက်ယုံပြန်လည်ဖွင့်လှစ်ဖို့စီစဉ်ထားပါတယ်နိုင်ငံရဲ့စွမ်းအင်ကဏ္ဍဟာသဘာဝပတ်ဝန်းကျင်နဲ့ပြည်သူတွေရဲ့ကျန်းမာရေးကိစ္စကိုအလေးမထားပဲကြီးမားတဲ့စီမံကိန်းကြီးတွေကိုလုတ်ကန်ခွင့်ပြုနေတယ်လို့ Greenpeace တဘာဝထိန်းသိမ်းရေးအဖွဲ့ကချန်ဂျီယာဆန်ဖုံကပြောပါတယ
်ဖွင့်ကထော
ဒါကဘာလို့ပြနေသလဲဆိုရင်သဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးသက်ရောက်မှုနဲ့ပတ်သက်တဲ့အစီရင်ခံမှုဟာအရေးမပါဘူးဆိုတာပါပဲကရီဘီယားဖြစ်ရဟာတပြည်လုံးမှာစံနမူနာပါပဲအဲ့ဒီအတွက်စာမျက်နှာ1000ကျော်ပါတဲ့အစီရင်ခံစာနှစ်ခုမှာကရီဘီကလူမှုပေါ်တက်ရောက်မဲ့သဘာဝပတ်ဝန်းကျင်နဲ့ကျမရေးအတွက်စဉ်းစားရေးသားထားတာနည်းနည်းပဲတွေ့ရပါတယ
်အနီးနားမှာရှိတဲ့ကော့လန်တာကျွန်းမှာနေထိုင်သူတွေကလည်းအင်ဒိုနီးရှားကနေတင်ဆောင်လာမဲ့ကြောင်မီးသွေးတင်တင်မောတွေအများပြားရောက်လာမှာကိုစိတ်ပူနေကြပါတယ်လေဒုရေဒုညဉ့်ညမ်းမှာကြောင်မီးသွေးတင်မောတွေရောက်လာမှာကိုဒေသခံတွေကစိတ်ပူနေကြတယ်လို့ငါးဖန်းလုတ်သားပဝါဆွန်လိုင်းကပြောပါတယ်ဒီကျုံးဘော်ကိုတာဝန်ရှိသူတွေတစ်ခေါက်သာရောက်လာခဲ့ပြီးတော့အားပိစကားနင်းနေပါပါပြောသွားတယ်လို့သူကပြောပါတယ်
။ကောင်းမန်လဝင်းကောင်းဝင်းကောင်းမကတော့ကပ်
။အဲ့ဒီကြောင်မီးသွေးတအားပိစက်ရုံရောက်လာရင်ကြောင်မီးသွေးတင်တဲ့တင်ပေါ်တွေဥတဟိုဝင်ထွက်ကြမယ်။အဲ့ဒီအခါလမ်းကြောင်းတစ်ဝိုက်မှာရှိတဲ့ငါးထောင်တဲ့နေရာတွေပြက်မယ်။ကြောင်မီးသွေးတွေလာရင်ကျွန်တော်တို့ရဲ့ဘဝတွေထိခိုက်မှာပါ။ဒီလောက်ပဲကျွန်တော်တို့မှရှိတာလေ
။ဒါကိုစန့်ကျင်ကန့်ကွက်တဲ့ပြောဆိုချက်တွေလိုအပ်နေပေမဲ့စစ်တပ်ကဥဆောင်နေတဲ့တမ်းပြည်မှာတမ်းမြစ်ကန့်တတ်ထားတာတွေကများပါတယ်။မကြသေးခင်ကပြုတ်လို့တဲ့လူလူစီဝေးဘဲမှာတော့အမျိုးသားအမှုပညာရှင်စီယန်တမတနဲ့အတူကဘာလှည့်ခီးသွွားတွေကျွမ်းကျင်သူတွေဒေတာကန်တက်ကြွလှုပ်ရှားသူတွေပါဝင်ခဲ့ပါတယ
်။ဘုံသမလာဓမ္မချာတို့ပြည်ချီတန်တာဖျက်ဖ
ာမြတ်ကိုဟာတဘာဝကိုနီးမျိုးစုံနဲ့ဖြည့်ဆည်းပြီးပိုက်ဆံရဖို့ဓာအားရဖို့လုပ်ကြပါတယ်။ကျွန်တော်ကဂီတာသမားလေးပါသူတို့လိုအာဏာမရှိပါဘူး။ဒါပေမဲ့တချင်းလေးတွေဆက်ပြီးနောင်လာနောက်သားတွေတည်အောင်လုပ်ပါတယ်
။ထိုင်းနိုင်ငံမှာလျှက်စစ်ဓာအားပုံပုံပြီးတော့လိုအပ်နေသလိုဒီအတွက်ပေးဆက်ရတဲ့တန်ဖိုးကလည်းတိုင်းပြည်နဲ့ပြည်သူတွေအတွက်ထိုက်တန်ပါမလားဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်
။ဦးစံမိုးဝေပြပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုမနေ့6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါရရှင်။ကျမတို့စီစဉ်တွေကိုအင်တာနက်ဆာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla ba shin myama san no chein min net 6 nai kwe shi ba bi voe myama bai ye sne ne ne khin a si sin ko myama san no chein min net 9 nai thi selat thon lwe ma ba line to meter 24 32 40 ru ga ni phan yu na sin nai ma re shin akhu dutiya bai nai wet ma ro apat sin kan na ri ku na sin ya ma ba
everyday americans need a champion and I want to be that champion so you can do more than just get by
ဒါကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ Hillary Clinton အကြောင်းပြောပြထားတဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။နောက်တစ်ခါနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စန္ဒာကကောက်နှုတ်တင်ပြထားပါတယ်ရှင်။
သရရမြခရာရောင်ဆန်းစုကျင်တဲ့ Hillary Clinton တို့ရင်ဆိုင်နေရတဲ့အေယာမလုံငန်းကြီးဆိုတဲ့အကောင်းစင်နဲ့ The Independent သတင်းစာမှာ Peter Pompen ရေးသားထားတာဥစွာတင်ပြလိုပါတယ်။ Hillary Clinton နဲ့ရောင်ဆန်းစုကျင်တို့အတွက်နိုင်ငံရေးဟာပုဂ္ဂိုလ်ရေးနဲ့ခွဲမရလို့ဆိုရမှာပါ။2009မှာ Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်လာတော့အစဉ်လာနဲ့လမ်းခွဲပြီးပထမဦးဆုံးခရီးထွက်ဖို့အာရှကိုရွေးခဲ့ပါတယ်။သူ့ရဲ့အာရှခရီးစဉ်ဟာရောင်ဆန်းစုကျင်စီမှာအဆုံးသတ်ခဲ့ပါတယ်။အခုတော့နှစ်ယောက်လုံးဟာသမရဖြည့်ခီးလန်းပေါ်ရောက်နေကြပါပြီ။ဒေါန်ဆန်းစုကြည်ဟာသူ့ဖခင်စီကနိုင်ငံရေးခီးဆက်ခံခဲ့တယ်လို့ဟီလရီကလင်တန်ဟာသူ့ခင်မွန်းတဲ့ဘီလ်ကလင်တန်စီကဆက်ခံခဲ့တာပါ။နှစ်ယောက်လုံးပြည်တွင်းပြည်ပထောက်ခံမှုတွေအများအပြားရရှိထားတယ်လို့အင်မတန်အင်အားကြီးမားတဲ့အတိုက်ခံတွေနဲ့လည်းကြုံတွေ့နေရတဲ့အခြေအနေရှိနေပါတယ်။ဒေါန်ဆန်းစုကြည်ဟာသရေကောင်းဘဝကနေပင်မနိုင်ငံရေးရည်စည်ချက်ပါဝင်လာနိုင်တာဟီလရီကလင်တန်ကိုလည်းအမှတ်ပေးသင့်ပါတယ်။ဟီလရီကလင်တန်ရဲ့နိုင်ငံသားရေးဆောင်ရွက်ချက်ဆိုင်ရာအောင်မြင်မှုဟာလည်းမြန်မာနိုင်ငံအပြောင်းအလဲနဲ့ဆက်ဆက်နေပါတယ်။ဒါပေမဲ့ကံကြမ္မာအလှည့်ပြောင်းဆိုတာမပြောနိုင်ပါဘူး။ဒေါန်ဆန်းစုကြည်သမ္မတဖြစ်ရေးမအောင်မြင်ခဲ့ရင်နောက်နှစ်ဟီလရီကလင်တန်ရဲ့ရွေးကောက်ပွဲအလားအလာကိုလည်းထိခိုက်ကောင်းထိခိုက်နိုင်ပါတယ်။ကြိုးတန်းကစားကြတဲ့ဂျွန်ဘန်မယ်နှစ်ဦးလိုပဲလက်ချင်းချိတ်ထားကြလေတော့အတူတူမြင့်တက်ပြီးပြုတ်ကြတော့လည်းအတူတူကျသွားနိုင်ပါတယ်။2017မှာတော့ဒေါန်ဆန်းစုကြည်ဂျာဖြတ်ရွေးကောက်ပွဲဝင်ရေးမဟာဗျူဟာကိုချက်မှတ်ခဲ့ပါတယ်။ချင်းချင်းပဲအောင်ပွဲရပြီးသူ့ပါတီကအမှတ်140ရရှိခဲ့ပါတယ်။ဒါပေမဲ့အခုအခါမှာတော့ဒေါန်ဆန်းစုကြည်ဟာကျိုးရမ်းပေါ်မှာအတင်းဆောင်မခံနိုင်ပဲတတိထားလျှောက်နေရပါပြီ။ဒေါန်ဆန်းစုကြည်သမရမဖြစ်ရအောင်ပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်ရှိနေစေပါ။ဒါဟာစစ်တပ်ကကင်ထားတဲ့နိုင်ဖက်တစ်ချက်ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့ဟီလရီတို့ရည်ရည်မောမောနဲ့စကားဖောင်ဖွဲပြောနေခဲ့ခြင်းတုန်းကတည်းကဒီနိုင်ဖက်ကိုစစ်တပ်ကကင်ထားခဲ့တာပါ။သမရဦးသိန်းစင်ဆင်ထားတဲ့ထောင်ချောက်ဟာဒေါန်ဆန်းစုကြည်ကိုရောဟီလရီကလင်တန်ကညွတ်ကွင်းမှာမိသွားစေနိုင်ပါတယ်လို့ကြေညာထားပါခင်ဗျာအမေရိကန်အကျိုးဆောင်အဖွဲ့တစ်ခုကိုမြန်မာအစိုးရငှားရမ်းခြင်းဆိုတဲ့ကောင်းစင်နဲ့ Christian Science Monitor ထဲမှာ Dan Murphy ဒါထားတာကိုဆက်လက်တင်ပြလိုပါတယ်မြန်မာနိုင်ငံဒီမိုကရေစီဘက်ကိုရှေ့ရှုပြီးအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကောင်းမွန်လာတာဟာဟီလရီကလင်တန်နိုင်ငံသားဝင်ကြီးလုခဲ့စဉ်ကတန်တမာရေးအောင်မြင်မှုတရားဖြစ်ပါတယ်အဲ့ဒီနောက်မှာတော့မြန်မာပြည်ပြင်းဟာရက်ဆိုင်တချို့ကိစ္စတွေမှာနောက်တောင်ပြန်ဆုတ်နေပါပြီ။ဂျွန်နဲ့တိုနီပိုဒက်စတာတို့ညီအစ်ကိုနှစ်ယောက်တည်ထောင်တဲ့ပိုဒက်စတာ group အကျိုးဆောင်အဖွဲ့ဟာအမေရိကမှာဩဇာကြီးတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဂျွန်ပိုဒက်စတာဟာအဲ့ဒီအဖွဲ့ကထွက်ပြီးသမ္မတဘီလ်ကလင်တန်လက်ထက်အင်ဗီရောအကြီးအကဲနောက်ဥပမာရဲ့နိုင်ငံရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့တာပါ။အခုတော့ဟီလရီကလင်တန်2016သမ္မတရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌအဖြစ်ထမ်းဆောင်နေပါတယ်။မြန်မာအစိုးရဟာအမေရိကန်နဲ့ဆက်ဆံရေးပုံမှန်ကောင်းမွန်အောင်ပြောဆိုဆောင်ရွက်ပေးဖို့ဒီအဖွဲ့ကိုငှားရမ်းခဲ့ပါတယ်။ဒီအချိန်ကမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်ပါတယ်။ဟီလရီကလင်တန်ရဲ့စန်တမန်စွန့်ရောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအောင်မြင်တယ်ဆိုပေမဲ့မြန်မာစစ်ဘုတ်ချုပ်တွေအာဏာချုပ်ကင်ထားတဲ့အချိန်မှာပဲအမေရိကန်ဘက်ကဆုချတာမြန်လွန်းတယ်လို့ဝေဖန်သူတွေရှိနေကြပါတယ်။ဒါပေမဲ့2017ကစပြီးအမေရိကန်အထောက်အပံ့ကတော့မြင့်တက်လာနေပါတယ်။စီဘူဂျုတ်တွင်နဲ့နိုင်ငံရေးသမားတွေကလည်းအထောက်အပံ့တွေကိုပုံမတောင်းခံနေကြပါတယ်။ဒီအချိန်မှာပိုဒက်စတာရဲ့လှုပ်ရှားဟာထိရောက်နိုင်ပါတယ်။အထူးသဖြင့်ဟီလရီကလင်တန်သမ္မတဖြစ်လာရင်တော့လူအခွင့်အရေးကိစ္စကိုပူပြောလာမှာဖြစ်တယ်လို့အကူအညီလည်းပဲပူပေးလာမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ဦးကျော်စန်သာကောက်နှုတ်တင်ပြသွားတာပါရှင်။အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ။ American Indian အသုံးနှုန်းပို့ချချက်ကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ထားပါရှင်။
ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်ဆာလုံးပေါင်းက b r e a k break ကချိုးတာ a ကတခုတချောင်း l e g leg ကခြေတော့ဆိုတော့စကိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိကြတာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ Dwight Davie ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မလို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Idiom အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်သွားတာပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းရုပ်သံအစီအစဉ်မှာလဲသွားရရှင်နေကြည့်ရှုနိုင်ပါရှင်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။လာပေါင်းများစွာစောင့်စားခဲ့ခြင်းအပြီး American သမ္မတဂရိုဟောင်းလည်းဖြစ်အထက်လွှတ်တော်အမတ်တဦးလည်းဖြစ်ခဲ့ပြီးနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ခဲ့သူ Hillary Clinton အနေနဲ့2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကအင်တာနက်ကနေတဆင့်ကြေညာသွားပါတယ်။အကြောင်းစုံကတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve my
I'm running for president.
ဒီမနေ့သမ္မတရာထူးတွေဝင်ရောက်ရွေးချယ်ခံမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့အနေနဲ့လာမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ခုလိုတနေ့နေ့ကအင်တာနက်ပေါ်မှာတင်ခဲ့တဲ့ဗီဒီယိုကတစ်ဆင့်တရားဝင်ကြေညာသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့အဲ့ဒီဗီဒီယိုမှာသမ္မတအမေရိကန်နိုင်ငံသားတွေရဲ့ရုန်းကန်မှုတွေမျှော်မှန်းချက်တွေကိုမိမောင်းထုတ်ပြထားပြီးသမ္မတအမေရိကန်နိုင်ငံသားတွေရဲ့ဆန္ဒကိုသူ့အနေနဲ့ဖြည့်ဆည်းပေးဖို့လိုလားတယ်လို့လည်းပြောခဲ့ပါတယ်
။ Everyday Americans need a champion and I want to be that champion. So you can do more than just get by. You can get ahead and stay ahead because when families are strong,
အမေရိကန်နိုင်ငံသားတွေရဲ့နေစဉ်ဘဝမှာစွမ်းဆောင်ပေးနိုင်တဲ့လူဆောင်ကောင်းလူပါတယ်။ချိုးချံခြွေတားနေရတဲ့ဘဝကိုကျော်လွန်အောင်ကျမစွမ်းဆောင်ပေးလိုပါတယ်။ဘဝမှာတိုးတက်အောင်လုပ်ပြီးဆက်ပြီးတိုးတက်အောင်လည်းလုပ်နိုင်ပါလေမိသားစုတွေအားကောင်းရင်အမေရိကန်ပြည်ထောင်စုကြီးလည်းအားကောင်းမှာဖြစ်ပါတယ်လို့မစ္စစ်ကလင်တန်ကပြောသွားတာဖြစ်ပါတယ်ကလင်တန်အနေနဲ့သမ္မတအိုဘားမားရဲ့ပထမတက်တမ်းမှာနိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်ခဲ့စဉ်ကာလရဲ့လှုပ်ဆောင်ချက်တွေဖြစ်တဲ့ကိုပိုင်အီးမေးလ်ကိုရုံးကိစ္စတွေအသုံးပြုတာ2012ခုလီဘီးယားနိုင်ငံဘင်ဂါဇီရှိအမေရိကန်တရုတ်ဝင်ရောက်စီးနင်းတိုက်ခိုက်ခံရလို့တမအပါဝင်အသက်သေဆုံးမှုတွေရှိခဲ့တဲ့ကိစ္စမှာနိုင်ငံခြားရေးဌာနရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အနီးကဆောင့်ကြည့်ဝေဖန်ခံခဲ့ရတာလည်းဖြစ်ပါတယ်။ ထားကြောင့်လေ Republican Party ကသမရကိုစီလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမှုကြီးညာထားတဲ့ထက်လွတ်တော်မှ Ted Cruz ကအခုလိုဝေဖန်ခဲ့ပါတယ
် We know exactly what to expect. Hillary Clinton represents the failed policies of the past. Does America want
ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့အတိအကျသိပါတယ်။ Hillary Clinton ဟာအတိတ်ကမအောင်မြင်ခဲ့တဲ့ policy တွေကိုကိုစားပြုတာပါ။ American ပြည်ထောင်စုအနေနဲ့အိုဘားမား policy ကိုတတိယသက်တမ်းပြန်ပြီးတော့ကျင့်သုံးလာမြင်လို့ပါသလား။ဒါမှမဟုတ်အမေရိကန်ပြည်ထောင်စုကြီးပြန်လည်အားကောင်းလာစေဖို့ခိုင်မာတဲ့ရှေးရိုးပါတီခေါင်းဆောင်မှုမျိုးကိုလက်ခံဖို့အဆင်သင့်ရှိကြပြီလားဆိုတာကိုမေးရမှာပါ
။ Hillary Clinton အနေနဲ့သမ္မတဂရောဟောင်းတူလည်းဖြစ်နယူးယောက်ပြည်နဲ့ထက်လွတ်တော်မှဖြစ်သက်တမ်းနှစ်ကြိမ်ထမ်းဆောင်သူလည်းဖြစ်တဲ့ပြင် Ukraine ကနေ Humanity သမ္မတဥပမာအစိုးရလက်ထက်အကဲဆမှုတွေရင်ဆိုင်နေတဲ့ကာလမှာလည်းနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နိုင်ငံကအကဲဆမှုတွေမှာအင်မြူရောရဲ့သတိထားနှိကွေးစွာတုံ့ပြန်မှုတွေပေါ်အမေရိကန်လူထုရဲ့စိတ်ပြည့်မှုလည်းရှိနေတဲ့အတွက်သူ့အနေနဲ့နောက်ထပ်ဒီမိုကရက်ပါတီသမ္မတဖြစ်ထမ်းဆောင်ရင်အိုဘားမား policy ထပ်ကျင့်သုံးဖို့မှလားဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေလည်းရှိနေပါတယ်။သမ္မတအိုဘားမားကတော့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းအရေးအချင်းကိုကာကွယ်ပြောဆိုခဲ့ပါတယ
်။ She was an outstanding Secretary of State. She is my friend.I think she would be an excellent president.
သူဟာထူးချွန်ပြောင်မြောက်တဲ့နိုင်ငံခြားရေးဝန်ကြီးတူဖြစ်ခဲ့ပါတယ်။ကျွန်တော်ရဲ့မိတ်ဆွေတူလည်းဖြစ်ပါတယ်။သူ့အနေနဲ့တင့်တော်တဲ့သမ္မတတူဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံကိုနိုင်ငံခြားရေးဝန်ကြီးဘဝနဲ့နှစ်ကြိမ်တွားရောက်ခဲ့ဘူးသူ Hillary Clinton အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းရင်းနှီးသူတူဖြစ်ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့သူရဲ့သဘောထားကိုတစ်ချိန်ကသူပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Or think about Burma.Supporting the historic opening there took a blend of economic, diplomatic.
မြန်မာနိုင်ငံကြောင်းစဉ်းစားကြည့်ပါ။အမေရိကန်ပြည်ထောင်စုကသမိုင်းတင်တဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိုစီးပွားရေးတန်တမာရေးနဲ့နိုင်ငံရေးနည်းလမ်းတွေစုပေါင်းပြီးထောက်ခံအားပေးခဲ့တာဖြစ်ပါလေ။နိုင်ငံရဲ့ခေါင်းဆောင်တွေကကြံကဘာဈေးကွက်ကြီးနဲ့ပြန်ဝင်ဆန့်လို့တယ်။ဘယ်ပေါင်းစုံအဖွဲ့အစည်းတွေနဲ့ပြန်လဲဆက်ဆံလို့တယ်။ကဘာပေါ်မှာဝိုင်းကျင်ထားတဲ့နိုင်ငံအဖြစ်ကမရတည်လို့တော့ဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုကဓာရီကိုအောင်မြင်စေဖို့ပြည်ပေါင်းစုံကမြန်မာနိုင်ငံနဲ့ဆက်ဆံခဲ့တယ်။နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့ဖိအားပေးခဲ့တယ်လို့နောက်ထပ်ပြုပြင်ပြောင်းလဲရေးတွေပြုလုပ်ခြင်းအပြင်အမေရိကန်ကယင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ပေးမှဖြစ်ပြီးတန်တမာရေးဆက်ဆံမှုလည်းတိုးမြှင့်ပေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဖြစ်အနာမယူမီတည့်ရလူဖြစ်တဲ့2013ဇန်နဝါရီလ31ရက်နေ့ကအမေရိကန်ခေါင်းဆောင်မှုအကြောင်းမိကွန်းပြောရမှာအခုလိုထောက်ပြပြောသွားတာပါ။သမ္မတဥပမာရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံကို2011ခုနိုဗ ెంబ ာလကုန်ကတွားရောက်ခဲ့တဲ့ဝင်းကြီးကလင်တန်အနေနဲ့သမ္မတဥပမာရဲ့နိုင်ငံခြားရေး policy အသစ်ဖြစ်တဲ့ဒဏ်ခပိတ်ဆို့မှုချမှတ်မယ်အစားထိတွေ့ဆက်ဆံခြင်းအပြင် smart power ဆိုတဲ့ပါနာလိမ့်မာတဲ့တန်တမာရေးနည်းကိုအသုံးပြုခဲ့တာဖြစ်ပါတယ်။ဒါအပြင် Mrs. Clinton ဟာကမ္ဘာပေါ်မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိမှုအတွက်လေကျိုးပန်းပေးခဲ့သူဖြစ်ပါတယ်အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့သူ့ရဲ့မှတ်သားပေါ်ရာပြောကြားချက်ကတော့
It is just foolish to try and build a strong economy or a stable democracy while treating half the population
ဒုတိယဒန်းစားနိုင်ငံသားတွေလို့ဆက်ဆံခံရတာတချို့သောလူမျိုးနွယ်တွေဆူဆူဝါးဝါဆက်ဆံခံရကြချိန်မှာခိုင်မာအကောင့်နဲ့စီးပွားရေးတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံထူထောင်နေဆိုတာအင်မတန်ညံ့နေတယ်လို့ဆိုရမှာပါခုချိန်ထိနေရအတော်များများမှာအမျိုးသမီးတွေတဲ့နိုင်ငံရေးအခွင့်အလမ်းတွေနေပါတာလုံးလုံးမရှိတာစိုးစိုးဝါးဝါအကြမ်းဖက်ခံနေရတာကျမရေးနဲ့သူတို့တွေရဲ့ဘဝတွေလစ်လျူပြုခံထားရတာတွေရှိနေပါတယ်လို့ Mrs. Clinton ကသူနိုင်ငံခြားရေးဝန်ကြီးဘဝကပြောသွားတာဖြစ်ပါတယ် Mrs. Clinton အနေနဲ့ Democrat Party ကသမ္မတကိုစီလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမှုကြိုးပမ်းချက်ဟာအခုဒုတိယအကြိမ်ဖြစ်ပါတယ်ပထမအကြိမ်ကဒီမိုကရက်ပါတီကသမ္မတကိုစီလောင်းဖြစ်ဝင်ရောက်ရွေးချယ်ခံဖို့မစ္စတာအိုဘားမားနဲ့သူပြန်ခဲ့တာဖြစ်ပါတယ်။ထိုစဉ်ကလေးကသူ့ကိုသမ္မတဖြစ်ရေးအတွက်အားပေးခဲ့သူတဦးကတော့ပင်ဆယ်ဗေးနီးယားနေသမိုင်းပညာရှင်ဒေါ်ဖြူဖြူဖြစ်ပါတယ်။ဟီလာရီကလင်တန်အမေရိကန်သမ္မတဖြစ်လာရေးအတွက်သူ့ရဲ့ထောက်ခံအားပေးမှုကတော့ ပြင်းထန်လာတယ်လို့ဆိုရမှာပါ
။ကျမကတော့ပြောမနေနဲ့သူ့ကတော့အမြဲဟိုပါဖြစ်တော့အမျိုးသမီးသမ္မတဖြစ်ပေါ်တော့သူဖြစ်ပေါ်အတင့်တော်ဆုံးပေါ့နော်။နောက်ပိုင်းနေတော့ Hillary Clinton ရှိပဲနောက်ပိုင်းနေအမေရိကန်သမ္မတမှာအမျိုးသမီးသမ္မတကြီးဖြစ်လာမှာပဲလေ။ဒါပေမဲ့ကျမတို့အခုတည်းထိတော့မမြင်သေးဘူး။အခုဟိုအမေရိကန်နိုင်ငံရေးစင်မြင့်မှာတော့သူကတော့အထင်ပေါ်ကြော်ကြားဆုံးဖြစ်နေတယ်ပေါ့နော်။သူလှုပ်ချင်တာတခုကဘာလဲဆိုရင်သူကဘာတော်ဝမနော်အစိုးရတော်ဝမယူပဲနဲ့တမ်းမှန်လူတယောက်နေနဲ့အမျိုးသမီးတွေကိစ္စကလေးငယ်တွေကိစ္စအဲ့လိုမျိုးသူကလှုပ်ချင်တဲ့သဘောရှိတယ်ဒီပြည်တွင်းတင်မကဘူးကဘာမှာနော်အာဖရိကအခုသမီးသူအာဖရိကနိုင်ငံတွေသူတွားခဲ့တယ်သူတွေ့ခဲ့တယ်အဲ့မှာအမျိုးသမီးတွေကအခြေခံကလေးတွေကိုပြုစုပျိုးထောင်ရေးကလေးတွေရဲ့ကျန်းမာရေးကလေးတွေရဲ့ပညာရေးအမျိုးသမီးတွေရဲ့ပညာရေးသိမလားအဲ့ဒါကိစ္စကိုသူကတော်တော်လေးကိုသူစိတ်ဝင်စားတဲ့ပုံရှိတယ်နော်ဒီအဲ့ဒါလည်းသူလှုပ်ချင်တယ်လို့ပြောတယ်သူကတခါလေးရည်စရာအနေနဲ့ပြောတယ်ဒီသမရဖြစ်ဖို့ကိစ္စကတော့ရဲ့တွေးတယ်မှာအမြဲပါနေဒီ presidency ကိစ္စ runs in my DNA ဆိုသူအမြဲပြောတယ်လေ
လက်ရှိမှာ Republican Party ဘက်ကသမရကိုစေလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့အထက်လွှတ်တော်မှသူဦးလိုဖြစ်ကြတဲ့ Ted Cruz, Rand Paul နဲ့ Marco Rubio တို့ကကြီးညာထားခဲ့ပြီးဖြစ်ပါတယ်နောက်ထပ်ကြီးညာမဲ့ကိုစေတွေရှိတာလည်းတွေ့ရပါတယ် Democrat Party ဘက်ကတော့ Hillary Clinton ကလွဲလို့တခြားထုတ်ပြန်ကြီးညာထားတဲ့ကိုစေလောင်းတွေမထွက်သေးတာတွေ့ရပါတယ်ကိုယ်စားလောင်းတွေအဖြစ်ပါဝင်ရှင်ပြိုင်နိုင်သူတွေစီးရင်မှာတစ်ပြေးနေကြသူတွေကတော့ Massachusetts ပြည်နယ်ကထက်လွတ်တော်မှ Elizabeth Warren Maryland ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Martin O'Malley နဲ့ Virginia ပြည်နယ်ထက်လွတ်တော်မှ Jim Webb တို့ဖြစ်ကြပါတယ်။ဒါပေမဲ့လို့လက်လက်ရှိလူလူစစ်တမ်းကောက်ခံချက်တွေကတော့ Hillary Clinton ကိုမှီမဲ့ Democrat Party ကထွက်လာမဲ့ကိုယ်စားလောင်းတွေမရှိသလောက်ဖြစ်တာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူမဲသမရတူအူကိုပထမဦးဆုံးရွေးကောက်တင်မြှောက်ခဲ့ပြီးဖြစ်သလိုတမိုင်းမှာပထမဦးဆုံးအမျိုးသမီးသမရတူအူကိုခန့်အပ်တင်မြှောက်ဖို့အဆင်သင့်ရှိပြီလားဆိုတာကတော့2016ခုနိုဝင်ဘာလရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်ရဲ့အမျိုးသမီးခန္ဓာပါရှင်ဒီအစီအစဉ်ကိုစနေဒီအစီအစဉ်ကိုကျမတို့ရဲ့ VOA စာမျက်နှာအင်တာနက် website မှာလည်းကြည့်ရှုဖတ်ရှုနိုင်ပါတယ်ရှင်။လိပ်စာက burmese.voanews.com ဖြစ်ပါတယ်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာပါရှင
်။အာကာသထဲမှာကြာရှည်နေထိုင်ရင်လူခန္ဓာကိုယ်ထဲမှာဘလို့အပြောင်းအလဲတွေဖြစ်လာမယ်ဆိုတာကိုသိရဖို့အတွက်အခု American နဲ့ Russia အာကာသယာဉ်မှူးနှစ်ဦးဟာပရမဆုံးဖြစ်နေအာကာသထဲမှာတစ်နှစ်ကြာနေထိုင်ဖို့အပြည်ပြည်ဆိုင်ရာအာကာသစခန်းကိုတွားရောက်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါမယ်။
American အာကာသယာဉ်မှူးစကော့ကယ်လီနဲ့ရုရှားကအာဂါတာယင်မူမိုက်ခယ်ကော်နီယန်ကိုတို့ကဒီအပီပီဆိုင်ရာအာဂါတာစခန်းမှာတစ်နှစ်ကြာနေထိုင်မှာဖြစ်ပါတယ်။များသောအားဖြင့်အာဂါတာယင်ပူတွေကဒီအပီပီဆိုင်ရာအာဂါတာစခန်းကိုတို့က6လလောက်နေပြီးလို့ရှိရင်ကဘာကိုပြန်လာပြီးတော့လူလဲလေးရှိပါတယ်။ဒီတစ်ခါကတော့အကြာကြီးနေရမှာဖြစ်ပါတယ်။တို့နှစ်ယောက်ကိုတမင်အကြာကြီးထားတာတခြားကြောင့်မဟုတ်ပါဘူး။ဒါလာမယ့်အနှစ်20အစိတ်လောက်ကြာလို့ရှိရင်အင်ကာဂျိုကိုသွားဖို့အလူသားတွေရောက်ဖို့အတွက်ကိုစီစဉ်နေပါတယ်အဲ့တော့အင်ကာဂျိုသွားဖို့အတွက်လိုအပ်တဲ့စွမ်းအင်ပမာဏနဲ့တိစောက်ရမယ်ဒုံးပြန်နေမကပါဘူးသွားတဲ့လူတွေရဲ့ကျန်းမာရေးသွားနိုင်ရဲ့လားဘာလို့အင်ကာဂျိုက6လခွဲ10လလောက်သွားရမယ်ဟိုမှာတစ်နှစ်ခွဲလောက်နေမယ်ပြီးတော့6လခွဲ10လလောက်ခရီးပြန်လာမှာဖြစ်တယ်အဲ့ဒါကြတော့ဒီဆွဲရမရှိတဲ့အာဂတတွေရောက်တာနဲ့ကဘာပေါ်မှာတွေ့ထိမြင်ရတဲ့ရုပ်သဘာဝတွေလူတွေတိရိစ္ဆာန်တွေရဲ့ဇီဝစဉ်တန်းမှုကလုံးဝပြောင်းသွားပါတယ်။အဲ့တော့ကမ္ဘာဆွဲရမဲ့တဲ့နေရာမှာအမြင်အကြာအနံ့အရတာအပြင်နှလုံးလေပတ်မှုအုံနောက်ပဲလို့အလုံးလုံးလဲအသေးစိတ်လေ့လာပေးမှဖြစ်ပါတယ်
။ American အာကာသစူဆန်ရေး NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာ American အာကာသယာဉ်မှူး Scott Kelly နဲ့ Russia က Mikhail Konian Koro နဲ့အတူ6လကြာနေမဲ့ Gennady Padalkar ဟာ2015ခုနှစ် March 29ရက်နေ့မှာ American က NASA, Europa က ESA နဲ့ Russia ကအာကာသယာဉ်မှူးရှိနေတဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းကို Soyuz အာကာသလွန်ပြန်ယာဉ်နဲ့တွားရောက်ကြတာဖြစ်ပါတယ်။အခုလိုတစ်နှစ်ကြာဆန်းသက်နေထိုင်ဖို့ရွေးတဲ့အထက်မှာမြေပြင်ပေါ်မှာရှိတဲ့အနေအထားနဲ့နှိုင်းယှဉ်ပြီးကြည့်နိုင်ဖို့အတွက်မျိုးဗီဇတူတဲ့အမွှာအညီကိုတည်းကတယောက်ကိုရွေးခဲ့တာပါ။
American Adam James Scott Kelly တနေ့ချာနေဖို့ရွေးတဲ့အဓိကအချက်ထဲမှာသူ့ရဲ့အမွာဘူးကြီးကို Mark Kelly ပေါ့နော်အရင်တော့ကလည်းသူကအာဂတယင်မူဖြစ်ကြပါတယ်အခုတော့သူကအငိမ့်သားကြီးတော့သူတို့ရဲ့ DNA ကအတူတူပဲဖြစ်တဲ့အမွာဘူးကြီးကိုဖြစ်တဲ့အတွက်ရုပ်တရားတော်တော်ကိုလည်းဆင်ပါတယ်တယောက်ကကဘာပေါ်မှာနေခဲ့ပြီးတော့တယောက်ကကဘာဆွေရမရှိတဲ့အကြီးဆိုင်အာကာသစခန်းထဲမှာတစ်နှစ်ကြာနေနေတဲ့အချိန်အတွင်းမှာနှစ်ဦးရဲ့တဘာဝပတ်ဝန်းကျင်ပြောင်းသွားတဲ့အတွက်ရုပ်ကောစိတ်ကောဘယ်လိုပြောင်းသွားလဲဆိုတာကိုအသေးစားလေ့လာမှဖြစ်ပါတယ
်အာကာသထဲမှာကြာရှည်နေမယ်ဆိုရင်လူခန္ဓာကိုယ်ထဲမှာဖြစ်လာနိုင်တဲ့အပြောင်းအလဲတွေကိုကြည့်ရအောင်ပ
ါပထမဦးဆုံးကိုယ်လာနေချီပြီးကြာသွားတယ်အများလူတွေရဲ့အမြင်အာယုံကြောတွေပြောင်းသွားတယ်ကျွန်တော်တို့ခန္ဓာကိုယ်ထဲမှာ60 90ရာခိုင်နှုန်းလောက်ကအရေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်အဲ့တော့ကမ္ဘာဆွဲရမရှိတဲ့အခါကြာလို့ရှိရင်ဒီအရေတွေကတကိုယ်လုံးကိုပြန့်နှံ့ပြီးစီးသွားတဲ့ပုံစံမတူတော့တဲ့အခါကြာတော့အုံနောက်ရဲ့အမေးပါအောက်မှာထိန်းထားတဲ့အရေပေါ့နော်ဒါ intracranial liquid လို့ခေါ်အဲ့ဒီ intracranial liquid ရဲ့ pressure ကထိအားများသွားတယ်ဒီမျက်လုံးအိမ်ထဲမှာရှိတဲ့အရေရဲ့ထိအားပြောင်းသွားတဲ့အတွက်မျက်လုံးတွေဝါးသွားတယ်ဆိုတာကိုဟိုအရင်အာကာသယာဉ်ပူးတွေတွားခဲ့တဲ့အခါမှာတွေ့ခဲ့ရပါတယ်ဒါအပြင်နှလုံးခုန်တာပုံမှန်မဟုတ်တာနောက်နှလုံးကနေပြီးအလုံးလုံးတဲ့အစွမ်းကြီးရော့လာတာကိုတိုင်းတာတွေ့ရပါတယ်ဒါကစိတ်ဝင်စားဖို့ကောင်းတာအာကာသထဲမှာလမ်းနဲ့ခြီးပြီးနေလိုက်တဲ့အခါကျဒီကမ္ဘာဆွဲရမရှိတဲ့အခါမှာဒီအယိုးပွားတဲ့ယောဂရဲ့ခန္ဓာကိုယ်တစ်ခုလုံးကကြွက်သားတွေယော့ရဲလာတာကိုတွေ့ရတယ
်။အာကာသရင်မှုကိုရွေးချယ်တဲ့အခါမှာကျန်းမာရေးကြံ့ခိုင်ကောင်းမွန်သူကိုရွေးချယ်လို့ရှိပေမယ့်အာကာသထဲလမ်းနဲ့ခြီးပြီးနေခဲ့တဲ့ရုရှားအာကာသရင်မှုတဦးဟာကမ္ဘာမြေပေါ်ကိုပြန်လာတဲ့အခါမှာလမ်းအတော်ကြာမလျှောက်နိုင်ပဲဖြစ်ခဲ့ရတာပါ။
ဒီဆိုင်ရာအာကာသစကံပေါ်မှာအာကာသယင်မှုတွေကိုကျန်းမာရေးလေ့ကျင့်တဲ့ exercise လုပ်တဲ့ set တွေအမျိုးစုံနဲ့လေ့ကျင့်ပေးပါတယ်။ဒါရင်းနဲ့လည်းအယူပွားရဲ့ယောဂါက set ဖြစ်တာပဲ။အဲ့တော့အားကြောင့်ဖြစ်တယ်လေလေ့လာဖို့အစီအစဉ်လိုက်တာဖြစ်ပါတယ်
။ဒီအာကာသယင်မှုနှစ်ဦးဟာအာကာသထဲမှာရက်ပေါင်း342ရက်ကြာနေထိုင်မှာဖြစ်ပြီးသူတို့နဲ့အတူစမ်းသပ်မှုလုပ်တာကအဓိက6မျိုးရှိပါတယ
်။သူတို့အခုစမ်းသပ်မှုထဲမှာ6မျိုးစမ်းသပ်လေတိုင်းသွားလာလှုပ်ရှားနေတဲ့ဟာကိုစမ်းသပ်တာပြီးတော့6လကြာကြီးကဘာပြန်ရောက်တယ်နဲ့အချို့အာကာသယင်မှုတွေလမ်းလျှောက်လို့မရတာဒီဒီတိုင်းဖြစ်နေတာဘာကြောင့်လဲဒါတစ်ခုကပါဆို behavioral health လို့ခေါ်ပါတယ်။အုံနောက်ရဲ့အာရုံကြောတွေစိတ်နေစိတ်ထားတွေပြောင်းသွားမလားပေါ့နော်။အလုပ်ရဲ့ဖြစ်စီမှုအလုပ်ပွင့်ပန်းမှုရဲ့ sleep pattern အိတ်လိုက်နိုးလိုက်နဲ့ကြက်အိတ်ကြက်နိုးဖြစ်နေသလားအေးအေးဝါသလားပုံမှုတည်ပြီးတော့အုံနောက်ကပြန်လမ်းဆန်းလာသလားဆိုတဲ့ဟာကိုတိုင်းတာလည်းပါပါတယ်။ဒီအာကာသယင်မှုနှစ်ဦးကို journal ရေးခိုင်းမယ်ပေါ့နော်။ရေးခိုင်းပြီးတဲ့အခါကျတော့တလားကြာမှရေးတဲ့ဟာနဲ့နှစ်လားကြာမှရေးတဲ့ဟာနဲ့သူတို့ဂျာနယ်ရေးပုံရေးနည်းတွေကစိတ်တွေအုံနောက်တွေလှုပ်ရှားတာတွေကပြောင်းသွားလားဆိုတဲ့ဟာကိုတိတိကျကျလေ့လာမှဖြစ်ပါတယ်နောက်တစ်ခုကဆို metabolism ဆိုကျွန်တော်တို့အသက်ရှူနှုန်းအစာခြေပြီးတော့အစာအနေထွက်တဲ့ protein တို့ carbohydrate တို့ tissue တို့ကိုစွမ်းအင်ကိုဘယ်လိုသုံးဆောင်ထားလဲစွမ်းအင်ကိုဘယ်လိုပြန်ထုတ်ပေးသလဲဒီလိုအစာအဟောင်းတွေကိုဘယ်လိုပြန်ထုတ်ပေးလဲဆိုတဲ့ဟာကိုဘယ်လိုပြောင်းသွားလဲဆိုတာကိုလည်းလေ့လာမှဖြစ်ပါတယ်။အဲနောက်တစ်ခုကပါလဲဆိုလို့ရှိရင် physical performance ကိုခေါ်ပါတယ်။ကျန်းမာရေးလေ့ကျင့်ခန်းတွေကိုအမျိုးစုံလုပ်ပြီးတော့အယိုးကြွက်သားဒီနှလုံးခုန်တာတွေဘယ်လိုပြောင်းတယ်လဲအရင်အတိုင်းနဲ့အခြေအနေရှိသလားဆိုတာကိုစမ်းနေပါ။အဲတစ်ချိန်တည်းမှာအဲ့လိုစမ်းနေတဲ့အချိန်မှာပဲကဘာပေါ်မှာရှိတဲ့သူ့ရဲ့အမွာဒီကိုဖြစ်တဲ့ Mark Kelly ကိုလည်းဒီအတိုင်းပဲလိုက်ပြီးတော့သူ့ကိုလေ့ကျင့်ခန်းတွေလုပ်ပေးမယ်သူ့ကိုဂျာနယ်တွေရေးခိုင်းမယ်သူ့ရဲ့အစားအစာတွေပဲစားခိုင်းမယ်ပြီးတဲ့အခါဒါတွေပြောင်းသွားမလဲဟာကိုလေ့လာမှာဖြစ်ပါတယ်ဒီလောက်ခီးအဝေးသွားတဲ့အခါကျလို့ရှင်ကိုယ်ခန္ဓာအားကျော့သွားမလား microbiome လို့ခေါ်တဲ့ဆိုတော့အပြင်ကနေဝင်လာတဲ့ virus တွေတိုက်ခင်းပေးနိုင်တဲ့ cell တွေကဘယ်လောက်အထိရှိနိုင်တယ်လဲအဲ့ဒါကိုတိုင်းမှာဖြစ်ပါတယ်အရေးကြီးတဲ့တစ်ခုနောက်ဆုံးအချက်နေတဲ့ကတော့ human factor ဆိုခေါ်ပါတယ်အပြင်သွားလို့မရဘူးလူနှစ်ယောက်သုံးယောက်နဲ့ပဲတွေးကြည့်နေရတယ်စက်တင်နဲ့ပဲအလုံးလုံးနေရတဲ့အခါကျတော့နေပုံထိုင်ပုံပြောပုံဆိုပုံတွေကအစပြောင်းသွားလားဆိုတဲ့ဟာကိုလည်းလေ့လာမှဖြစ်ပါတယ်
။ NASA အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်
ဒေါက်ကင်မြတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြတာပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့သတင်းအချင်းချုပ်တွေကိုနားဆင်ရမှာပါ
။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။
မေရိကန်ပြည်တော်စုဟာအာဖရိကတိုက်မှာရှိတဲ့နိုင်ငံတွေရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိုအားပေးတဲ့သင်္ကေတတစ်ခုအနေနဲ့အယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်မှုရှိပြီးတော့ဆိုမာလီယာမှာအခြေစိုက်တဲ့ဟာရာကာရှဘတ်မူဂျာဟီဒင်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တွေကိုသတင်းပေးနိုင်ရင်ဒေါ်လာတန်းနဲ့ချီပြီးတော့ပေးဖို့ကမ်းလှမ်းခဲ့ပါတယ်။၂၀၀၈ခုနှစ်ကလေးကနိုင်ငံရခြားအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခံထားရတဲ့အဲ့ဒီအဖွဲ့ဟာဆိုရင်ဆိုမာလီယာအစိုးရနဲ့ကင်ညာနိုင်ငံမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုကြိုးကန်ဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းလေးဖြစ်ပါတယ်။နောက်ဆုံးမကြာသေးခင်ကကင်ညာနိုင်ငံဂရစ်ဆာမာရှိတဲ့ကောလိပ်ကျောင်းတိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့တဲ့အဖွဲ့လေးဖြစ်ပါတယ်။ဒီအဖွဲ့အစည်းဟာဆိုမာလီယာနိုင်ငံအတွင်းကထောင်နဲ့ချီရှိတဲ့ရက်သားတွေငင်းညံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံတကာကလာရောက်တဲ့အလုပ်သမားတွေသတင်းတောက်တွေဒေသတွင်းတည်ငြိမ်အေးချမ်းမှုချစီဖို့အတွက်လာရောက်ဆောင်ရွက်တဲ့အာဖရိကသမဂ္ဂရဲ့ငင်းညံရေးဆောင်ရွက်သူတွေကိုတက်ဖြတ်ခဲ့ရမှာတာဝန်ရှိတဲ့အဖွဲ့လေးဖြစ်ပါတယ်။သူတို့ရဲ့လက်ချက်ကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးတော့ထွက်ပြေးခဲ့ကြရပါတယ်။အမေရိကန်ပြည်တော်စုဟာအကြမ်းဖက်အဖွဲ့အစည်းတွေအပေါ်မှာဗန္ဒာရေးအပါအဝင်အရေးယူပိတ်ဆို့ကန့်တတ်မှုတွေပြုလုပ်တာပိုင်ဆိုင်မှုတွေကိုပိတ်ပင်တာအလွှဲပြောင်းလုပ်တဲ့ကိစ္စတွေမှာအမေရိကန်နိုင်ငံသားတွေဝင်ရောက်ပတ်သက်မှုမရှိအောင်တားမြစ်တာစတဲ့အရေးယူမှုတွေပြုလုပ်ထားပါတယ်။1989ခုနှစ်1982ခုနှစ်တွင်မွေးဖွားခဲ့သူလို့ယုံကြည်ရတဲ့ဆွီဒင်နိုင်ငံသားအယ်ရှာဘတ်တပ်မှုဖြစ်တဲ့ဘာရှီယာမိုဟာမက်မမုတ်အီဘရာဟင်ဟာဂျီဂျမားနဲ့အီရတီယန်နိုင်ငံဦးလက်မှတ်ကိုင်ဆောင်ထားတဲ့အယ်ရှာဘတ်အဖွဲ့ရဲ့ပြောခွင့်ရသူအသက်43နှစ်အရွယ်မုတ်တာရော်ဘိုတို့တဦးချင်းစီရောက်ရှိနေထိုင်နေတဲ့နေရာကိုတရင်ပေးနိုင်တဲ့သူကိုစွန့်ငွေဒေါ်လာ5သန်းစီပေးမယ်ဆိုပြီးတော့ကမ်းလှမ်းချက်ထုတ်ပြန်ထားပါတယ်။တခြားအယ်ရှာဘတ်အဖွဲ့ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့အဗ်ဒူလာဟီဟာလီနဲ့အယ်ရှာဘတ်ထောက်လိုင်းအကြီးအကဲဖြစ်တဲ့အာမက်ဟာစီတို့ရှိတဲ့နေရာကိုတရင်ပေးနိုင်တဲ့သူကိုတဦးချင်းအတွက်ဒေါ်လာ3သန်းစီစွန့်ငွေပေးဖို့ကမ်းလှမ်းထားပါတယ်။တရင်ပေးလာတာမှန်သမျှကိုစုံစမ်းစစ်ဆေးမှဖြစ်ပြီးတော့တရင်နဲ့ပတ်သက်ပြီးလျှို့ဝှက်ထားမှဖြစ်တယ်လို့အမေရိကန်ပြည်တော်စုကကတိပေးထားတယ်လို့လိုအပ်တယ်လို့တရင်ပေးလာသူကိုနေရာပြောင်းရွှေ့ထားပြီးတော့လုံခြုံရေးအတွက်အကာအကွယ်ပေးသွားမှလည်းဖြစ်ပါတယ်။ဒီလူတွေနဲ့ပတ်သက်ပြီးတော့တရင်ပေးလို့သူတွေအနေနဲ့အနည်းဆုံးမှရှိတဲ့အမေရိကန်တန်ယုံရဲ့ဒေတာဆိုင်ရာလုံခြုံရေးဌာနကိုဆက်သွယ်အကြောင်းကြားနိုင်တယ်လို့ www.rewardsforjustice.net ကိုပဲဖြစ်ဖြစ် rfg@state.gov ကိုပဲဖြစ်ဖြစ်အီးမေးလ်ပေးပို့ပြီးတော့တရင်ပေးနိုင်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ VOA အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းတိကျပါရှင်။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါရရှင်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုတနေ့ကို3ချိန် Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။စနေနေ့နဲ့ခင်းစီစဉ်တွေကိုသရရှင်နေနားဆင်နေတာပါအခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်အီရန်နိုင်ငံကဆွန်နီလက်နက်ကင်ပုံကန်သူတွေရဲ့ခေါင်းဆောင်တူဖြစ်ပြီးကွယ်လွန်သူအီရက်ခေါင်းဆောင်ဟောင်းဆက်တမ်မူစီရဲ့လက်ထောက်အောင်တူဖြစ်သူအစ်ဇက်အီဘရာဟင်အယ်ဒူရီယာစစ်စင်ရေးတစ်ခုတွင်တည်ဆုံသွားပြီလို့အီရက်တာဝန်ရှိသူတွေကပြောပါတယ်အီရက်တပ်ဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေကအယ်ဒူရီကိုတပ်ပစ်လိုက်တာလို့ဆလာဝူဒင်ပြည်နယ်အုပ်ချုပ်ရေးမှူးကကိုကပြီးတောက်ကြတဲ့သတင်းတွေမှာဖော်ပြကြပါတယ်ယူကရိန်းစစ်သားတွေကိုလေ့ကျင့်ပေးဖို့အမေရိကန်တပ်ဖွဲ့တွေရောက်လာတာဟာဒေတာရင်းတည်ငြိမ်မှုကိုထိခိုက်နိုင်တယ်လို့ရုရှားကသတိပေးလိုက်ပါတယ်။ဒီတော့ဒီမှာပဲယူကရိန်းမှာပြစ်ခတ်ရဆက်ရေးသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့အချိန်ထိအမေရိကန်နဲ့ဥရောပတို့ကရုရှားပေါ်တန်ခတ်အရေးယူတာတွေထားရှိတင်တယ်လို့သမရဗရာဂူဘာမာကတောက်ကြနေမှာပြောလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုခမာနီတွေခြေတက်သိမ်းလိုက်ခဲ့တဲ့နေ့လေးဆက်ပြည့်အထိမ်းအမှတ်အမှတ်ရပွဲတစ်ခုကိုခမာနီလက်ထက်ကအသက်မသေးလူမျိုးခဲ့သူတွေတောက်ကြနေကကျင်းပကြပါတယ်။ဖနောမီမျိုးတော်ကိုတင်ပိုက်ပြီးပြည်တွင်းစစ်အဆုံးသတ်ခဲ့ပေမဲ့ကမ္ဘောဒီးယားနိုင်ငံသား၄ပုံ၃ပုံလောက်အသက်ခံခဲ့ရတယ်လို့အဲ့ဒီမျိုးတော်ဟာလည်းပဲတုံ့တန်တစားပြေတစ်ခုလိုဖြစ်ခဲ့ရပါတယ်။သတင်းမီဒီယာတွေအနေနဲ့ထိုင်းနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတာဝန်သိသိရေးသားတင်ပြကြဖို့ထိုင်းစစ်အာဏာသိမ်းခေါင်းဆောင်ဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာကတိုက်တွန်းလိုက်ပါတယ်။၆လကြာသက်တမ်းအတွင်းသူ့အစိုးရအဖွဲ့ရဲ့အောင်မြင်မှုတွေအကြောင်းတောက်ချာနေကသတင်းစာရှင်းလင်းပွဲလုပ်ချိန်တွင်သူကအဲ့လိုတိုက်တွန်းသွားတာပါ။ဒါပြင်ထိုင်းနိုင်ငံရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ပြင်စနစ်ကောက်ကမှုဥတွေနဲ့ပတ်သက်ပြီးလည်းခုခံပြောဆိုသွားပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ဇူဘဲအယ်တိုက်ယက်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ VOA မြန်မာပိုင်းကိုနားဆင်ကြတဲ့အတွက်လည်းသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you.
This program has come to you from the Voice of America, Washington.